Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ22ရက်တောက်ကြနေ9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24 25 30 နဲ့ 50 တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့ပြည်ညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါလေရှင်။ဒီမှာရှားဖုံးပါဒီညအစီအစဉ်ကိုတောင်းယူတင်ဆက်မှာပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီနေ့နားဆင်မဲ့သတင်းတွေမှာတော့မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့မြန်မာစိုးရနဲ့စစ်တပ်ပေါ်အမေရိကန်ကဖိအားပေးနေတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးကပြောလိုက်ပါတယ်။ပစိဖိတ်သမုဒ္ဒရာထဲမှာဟိုက်ဒရိုဂျင်မိုးစက်မုတ်ရည်ရွယ်ကြောင်းပြောဆိုခဲ့တဲ့မြောက်ကိုရီးယားခေါင်းဆောင်ကိုစိတ်မနှက်တဲ့သူဖြစ်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကခေါ်ဝေါ်သုံးနှုန်းပြီးတုံ့ပြန်လိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေတူကြီးညာပြီးတော့မှာပါ
။ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာသမ္မတထရမ့်အစိုးရအဖွဲ့အတွင်းအကြံပေးတွေရဲ့အရေးပါတဲ့တန်တပန်အရေးအရာချင်းကပ်ဆောင်ရွက်မှုအကြောင်းနဲ့အတူနားဆင်ရမှာက
။ဘုံပေါ်တော့လည်းမှန်ပါရဲ့။ဒီကြီးတော်မျိုးနဲ့ဒီကြောင်းကောင်းဆွဲသာပေါ့နော်။အောင်းတော့လည်းဘူးကြောင်းနဲ့ဆန်ကားမှာတော့ပြီးတော့လည်းဝေးပါရဲ့။အဲ့ဒီကိုအလီအတွင်းမှာကွဲတယ်လို့သိရတယ်။ကျဲလေးပဲအနက်နှစ်ပေလောက်ရှိတယ်ချင်းချင်းဖြစ်သွားတယ်။
ရခိုင်ပြည်နယ်ရဲမှုကြီးအောင်မြတ်မိုးပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါပြင် TNLA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဆက်ဖြစ်နေတဲ့အကြောင်းနဲ့ထိုင်းနိုင်ငံကလိတ်ကျွန်းလူသက်မှုနောက်ဆုံးအခြေအနေတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံရခိုင်ပြည်နယ်ကမတိမငြိမ်အခြေအနေတွေပေါ်စိုးရိမ်ရောင်းနေပြဿနာကိုအမြန်ဆုံးဖြေရှင်းဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆဲစုကြည်ဦးဆောင်တဲ့အရသာစုအနေနဲ့စစ်တပ်ကိုအမေရိကန်ပြည်အောင်စုကဖိအားပေးနေတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနီကီဟဲလီကပြောဆိုလိုက်ပါတယ်
Not only have we pressed her, we pressed the military. So we had two things happening. Secretary Tillerson did call her and did discuss the situation with her, but then also
ဒေါက်တာဆဲစုကြည်ကမကမြန်မာစစ်တပ်ပေါ်မှာပါဖိအားပေးမှုတွေကိုတပြိုင်တည်းလှုပ်ဆောင်နေရမှာအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဒေါက်တာဆဲစုကြည်ကိုတယ်လီဖုန်းဆက်ပြောဆိုခဲ့တယ်လို့ပူတွဲစီဦးစီးချုပ်များအဖွဲ့အကြီးကဘူချိုချီဂျိုးဆက်ဒန်ဖော်ကလည်းမြန်မာစစ်တပ်ခေါင်းဆောင်နဲ့ဖုန်းဆက်ပြောဆိုခဲ့ကြောင်းကုလသမဂ္ဂထရီညီလာခံချင်းပါရနယူးယောက်မြို့မှာသတင်းတော်တွေကိုပြောဆိုလိုက်တာပါ။နှစ်ဖက်ကြားဆက်ဆံမှုတွေရှိနေပေမဲ့လက်ရှိပုံစံအတိုင်းဆက်သွားလို့မဖြစ်နိုင်ကြောင်းနဲ့မြန်မာစစ်တပ်ကလောက်ကင်နေရတွေကိုသိရှိလိုကြောင်းဘူချိုချီဒန်ဖော်ကပြောကြားခဲ့ကြောင်းလည်းတမ်မချီဟန်လီကပြောဆိုခဲ့ပါရ။ဒီခန့်ဒီနယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့က ARS အစိုးရအဖွဲ့ရဲ့တက်ခိုက်မှုတွေနောက်ပိုင်းမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းတဲ့စစ်စင်ရေးတွေကြောင့်လူရနဲ့ချီတည်ဆုံးပြီးတိမ့်နဲ့ချီအိုးဝင်ဆုံးခွာခဲ့ရတယ်ဆိုပြီးဝေဖန်မှုတွေဆက်လက်ထွက်ပေါ်နေတယ်လို့နိုင်ငံတကာခေါင်းဆောင်တွေတက်ရောက်လာတဲ့ကုလသမဂ္ဂထွေထွေညီလာခံမှာထက်သွင်းပြောဆိုနေကြတဲ့အထိပါရခိုင်ပြည်နယ်ကထွက်ပြေးသွားရတဲ့ဒုက္ခတွေပြီးတိမ့်နဲ့ချီရောက်နေတယ်လို့ဆိုရဲအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကဝန်ကြီးချုပ်ရှိခ်ဟာဆီနာကလည်းမနေ့ကကုလသမဂ္ဂမှာမိန့်ခွန်းပြောကြားမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဖြစ်ရင်းညွှန်းပြီးရခိုင်ပြည်နယ်ကအခြေအနေကိုအမြန်ဆုံးရပ်တန့်ဖို့လဲမြန်မာအစိုးရကိုတိုက်တွန်းခဲ့တာပါကုလသမဂ္ဂမှာမနေ့ကမိန့်ခွန်းပြောကြားခဲ့တဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကလည်းရခိုင်ပြည်နယ်ကအခြေအနေတွေပေါ်စိုးရိမ်နေကြောင်းပြောဆိုသွားပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့ရခိုင်ပြည်နယ်ကပြစ်ခတ်တွေကိုအစိုးရကဖြစ်ရှင်းမှုကျိုးပန်းမှုတွေကိုနိုင်ငံကာကအားပေးထောက်ခံမှုဒီသတင်းပတ်ဆောင်းမှာပဲပြောဆိုသွားခဲ့တယ်လို့ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားမိန့်ခွန်းပြောကြားခဲ့တဲ့ဒုတိယသမ္မတဦးဝင်းနီဗန်တီယူကလည်းအလားတူပြောကြားသွားခဲ့ပါတယ်
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကပစိဖိတ်တမုတ်တရားထဲမှာဟိုက်ဒရိုဂျင်ဘုံးမကြာခင်စမ်းသပ်ကောင်းစမ်းသပ်မဲ့အကြောင်းပြောဆိုလိုက်ပြီးနောက်မှာပဲမြောက်ကိုရီးယားကောင်းဆောင်ကိုစိတ်မနှံ့သူဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကခေါ်ဝေါ်သုံးနှုန်းပြီးတုံ့ပြန်လိုက်ပါတယ်။ကောင်းဆောင်နဲ့ယောက်ျားအပြန်အလှန်ပြင်းပြင်းထန်ထန်ဝေဖန်နေရမှာသမ္မတထရမ့်ရဲ့အခုနောက်ဆုံး Twitter လူမှုကွန်ရက်ကမှတ်ချက်မှာတော့မြောက်ကိုရီးယားကောင်းဆောင်ဟာကိုယ့်ပြည်သူတွေတေးရမှာအငတ်ပေးကြုံရမာရီကိုမငဲ့ကွက်ပဲထင်ရလုပ်နေတဲ့အယူတစ်ယောက်ဖြစ်ပြောဆိုခဲ့တာပါ။မြောက်ကိုရီးယားကောင်းဆောင်ကိုအသေးခံမဲ့ဒုံမြင်သမားလို့ခေါ်ဝေါ်ပြီးလိုအပ်လို့အမေရိကန်ကိုကာကွယ်ရမယ်ဆိုရင်မြောက်ကိုရီးယားကိုလုံးဝချေမုန်းပြင်နေကြောင်းဒီသတင်းပါတဲ့ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာသမ္မတထရမ့်ကပြောဆိုခဲ့ပြီးနောက်မှာပဲမြောက်ကိုရီးယားကောင်းဆောင်ကတုံ့ပြန်ထားတာဖြစ်ပါတယ်မြောက်ကိုရီးယားကောင်းဆောင်ရဲ့ပြောကြားချက်အဖြစ်ထုတ်ပြန်ထားတဲ့ကြေညာချက်မှာတော့အချုပ်အခြားအာဏာပိုင်နိုင်ငံတခုကိုချေမုန်းဖို့ချိန်ချောက်တာစိတ်မူမမှန်သူတယောက်ရဲ့အပမှုဖြစ်ကြောင်းဖော်ပြထားပါတယ် အမေရိကန်သမ္မတကိုရန်ကားပြီးတော့လူမိုက်ဆန်တော်ဖြစ်ခေါ်ပေါ်သုံးဆပြီးသမ္မတထရမ့်ရဲ့စော်ကားပြောဆိုမှုတွေကိုတမိုင်းတွင်လောက်အောင်အပြင်းထန်ဆုံးတုံ့ပြန်တော်မှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကကြေညာချက်ကိုဖတ်ပြနေတဲ့သဘောကိုလည်းနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကပြသခဲ့တော့ပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတော့နိုင်ငံသားတင်းမာမှုတွေကြီးထွားလာနေတာတွေဟာစိန်ခေါ်မှုတွေဖြစ်ကြောင်းဒီကနေ့ပဲအတိအမှတ်ပြောဆိုသွားခဲ့ပေမဲ့တစ်ဖက်နဲ့တစ်ဖက်အပြင်းထန်ဝေဖန်မှုတွေချင်းချောက်မှုတွေကတန်တမာရဲ့ချုပ်ပတ်မှုတွေကိုထိကဲမှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂမှာဒီကနေ့မိန့်ခွန်းပြောကြားမယ့်မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယုံဟိုးကတော့မြောက်ကိုရီးယားခေါင်းဆောင်ဟာပစိဖိတ်သမုဒ္ဒရာထဲမှာဟိုက်ဒရိုဂျင်ဘုံးစမ်းသပ်ဖို့ရည်ရွယ်ထားကြောင်းပြောဆိုခဲ့ပါတယ်
။ထိုင်းနိုင်ငံကမတိမငြိမ်အခြေအနေတွေကြုံရတဲ့တောင်ပိုင်းဒေသမှာလက်မဲတောင်ပုံပေါက်ကွဲမှုကြောင့်စစ်သား၄ယောက်သေဆုံးသွားကြောင်းရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။ပထမနေ့ကရင်မှာဒီကနေ့ဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုတွင်နောက်ထပ် Ranger စစ်သည်၅ဦးနဲ့အရသတ်၁ယောက်ဒဏ်ရာရခဲ့ကြောင်းလည်းတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။ထိုင်းနိုင်ငံမှာဗုဒ္ဓဘာသာဝင်အများစုနေထိုင်ကြပေမဲ့တောင်ပိုင်းနယ်စပ်ဒေသမှာတော့မွတ်စလင်အများစုနေထိုင်ကြပြီးမလွေးနော်ဘွားတွေရဲ့ကိုယ်ပိုင်လွတ်လပ်ခွင့်ရရေးဆက်စုပ်နေတစ်ခုလောက်ကြာပုံကံမှုတွေကြောင့်တွေးထွက်တန်ယူအကြမ်းဖက်မှုတွေကြုံနေရတာပါ။ပေါက်ကွဲမှုနဲ့ပတ်သက်လို့လက်တလုံးမှာတော့ဘယ်သူကမှသူတို့လက်ချက်ဖြစ်ကြောင်းကြေညာပြောဆိုလာမျိုးတော့မရှိသေးပါဘူး။
ပြင်းအားခွန်ဒရမတဲ့အဆင့်ငလင်လုံသွားတဲ့မက္ကဆီကိုနိုင်ငံမှာငလင်ကြောင့်တေဆုံသူ186ဦးရှိသွားပြီလို့တာဝန်ရှိသူတွေကပြောပါရယ်ပျောက်ဆုံးနေသူအတော်များများရှိနေတဲ့အတွက်တေဆုံသူဥယျာဉ်တိုးလာနိုင်နေတယ်လို့လည်းဆိုပါရယ်ကယ်ဆယ်ရေးအဖွဲ့တွေဟာပြုကြပျက်စီးနေတဲ့အဆောက်အုံတွေအောက်မှာအသက်ရှင်ကျန်းရင်းနေနိုင်တဲ့သူတွေကိုအင်္ဂါနေ့ကလေးကစားလို့24နာရီပတ်လုံးရှာဖွေကယ်တင်နေခဲ့တာပါသမရအန်ဒရီကာပညာညက်တို့ကနိုင်ငံတော်ဝန်ထဲခြေကွက်ခြင်းအဖြစ်သုံးရသာတမတ်ကြောင်းကြေညာလိုက်ပါရယ်ဒီအချိန်မှာအသက်ကယ်တင်ရင်းနဲ့လိုအပ်နေသူတွေကိုဆေးဝါးကုသပေးဖို့ဟာလည်းဦးစားပေးလုပ်ငန်းဖြစ်တဲ့ဆိုပြီးတော့သမရပညာညက်တို့ကပြောဆိုသလိုတဘာဝဘေးအန္တရာယ်ဆိုင်ရာအလင်းမြန်တုံ့ပြန်ဆောင်ရွက်သူတွေစေတနာဝန်ထမ်းတွေကိုလည်းချီးကျူးပြောဆိုသွားတာပါပဲ။စီလုံးညီညွတ်မှုဟာပိုပြီးကြီးမားတဲ့အင်အားတရဖြစ်တယ်ဆိုတာကိုမက္ကဆီကန်တွေထပ်ခါထပ်ပြီးတော့ပြသလိုက်ပြီးဆိုပြီးတော့သမရပညာညက်တို့က Twitter မှာရေးခဲ့သလိုပဲထောင်ထဲချီတဲ့လူတွေကယ်ဆယ်ရေးလုပ်ငန်းမှာပါဝင်ကူညီနေတဲ့ဗီဒီယိုဖိုင်တစ်ခုကိုလည်းဖော်ပြခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကတဘာဝဘေးအန္တရာယ်တုံ့ပြန်ဆောင်ရွက်သူအယောက်60ကျော်လို့ကိုကိုရီးယားတန်ဆာပလာရီဆေးဝါးပစ္စည်းတွေနဲ့မက္ကဆီကိုစီးတီးကိုကြာရပြင်းနေကဆေးလုပ်ခဲ့ပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုလာရောက်ကူညီပေးနေတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုအစ္စရေးနဲ့ပနမာတို့လည်းပါဝင်ပါတယ
်။ UAE အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်နေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7.39ไซโดมีตา25กิโลเฮิร์ตซ์ 7765 ไซโดมีตา32กิโลเฮิร์ตซ์ 9315 ไซโดมีตา57กิโลเฮิร์ตซ์ 9885 เนี่ยสนีเนี่ยตะนิงกรีนี่တွေမှာไซเลมีตา190กิโลเฮิร์ตซ์ 7905 တို့ကနေလဲထုံနေပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဝိုင်းစီစဉ်ရဲ့တောက်ချန်နေညဘက်တင်းတွေကိုဆက်လက်ကြီးညာနေပါတယ်ဟာရီကိန်းမိုနိုင်မာရီယာတနအီကိုလီတန်တို့205ကီလိုမီတာနှုန်းနဲ့ဒီကနေ့စောရီမှာပဲအတ္လန်တစ်သမုဒ္ဒရာထဲကတောက်စနဲ့ခိုင်ခေါ်ကျွန်းနေစီချင်းကပ်လာနေပါတယ်ပေါ်တိုရီကိုကျွန်းနဲ့ဒိုမီနီကန်သမရနိုင်ငံတွေမှာမိုးတီထန်ရွာသွန်းပြီးမင်းညားကဖြတ်သန်းယူရှားလာတဲ့မိုနိုင်ဟာဘာမှကျွန်းရှိတောင်ပိုင်းကိုလည်းဖြတ်သန်းတက်ခိုက်လိမ့်မယ်လို့ခန့်မှန်းထားတာပါ။ဒါကြောင့်ပြင်းအားဆင့်သုံးရှိတဲ့ဟာရီကိန်းမာရီယာပေါ်တိုနီကပေါ်တိုရီကိုကျွန်းကိုဖြတ်သန်းတက်ခတ်ချိန်မှာတော့ပြင်းအားဆင့်၄ထိရှိခဲ့ပြီးလက်စစ်မျိုးတွေလည်းဖြတ်တောက်ခဲ့ပါရဲ့။နောက်ပိုင်းမှာမွန်တိုင်းအပြော့သွားပြီးမဲ့နေရာတော်တော်များများမှာရေကြီးမှုတွေကြုံခဲ့ရသလိုဒိုမီနီကန်သမ္မတနိုင်ငံမှာလည်းမွန်တိုင်းတန်အပြင်းထန်ခံခဲ့ရတာပါ။နှစ်ပေါင်း90အတွင်းအပြင်းထန်ဆုံးဟာရီကိန်းမွန်တိုင်းတန်ခံခဲ့ရတဲ့အမေရိကန်ပိုင်းပေါ်တိုရီကိုကျွန်းမှာလူသားချင်းစာနာမှုအရေးပေါ်အခြေအနေတွေကြုံနေရတဲ့အကြောင်းအုတ်ချွေးမှုရီကာဒိုရက်ဆယ်လိုကပြောပါရဲ့။ဆက်သွယ်ရင်းနဲ့လမ်းပန်းအခက်အခဲတွေကြောင့်မွန်တိုင်းတန်ကြောင့်ထိခိုက်ဆုံးရှုံးမှုအခြေအနေအားလုံးကိုမသိရသေးသလိုရေချီးမြေပြိုမှုသတင်းတွေလည်းထွက်ပေါ်နေပါတယ်။ပေါ်တိုရီကိုကျွန်းကရာနဲ့ချီတဲ့အရေးပေါ်စကန်တွေမှာလူပေါင်း10,000ကျော်ခိုလုံနေကြရပါတယ်။ဟာရီကိန်းမာရီယာကြောင့်ဒါအပီလိုင်းတွေလက်ကင်မိုဘိုင်းဖုန်းဆက်သွယ်ရေးမျှော်စင်တွေအိမ်ခေါမိုးတွေလည်းပျက်စီးကုန်ပါတယ်။မွန်တိုင်းကပေါ်တိုရီကိုကျွန်းကိုလုံးဝဖျက်ဆီးပစ်လိုက်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကကုလသမဂ္ဂထရီညီလာခံမှာမနေ့တုန်းကပဲပြောဆိုလိုက်သလိုအမေရိကန်အရေးပေါ်အကူအညီပေးရေးဝန်ထမ်းတွေပြန်လည်ထူထောင်ရေးအတွက်စတင်ကူညီနေပြီဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။သမ္မတထရန့်ကပေါ်တိုရီကိုကျွန်းကိုအရေးပေါ်အခြေအနေကြီးညာထားပြီးတွားရောက်ကြည့်ရှုမယ့်အကြောင်းပြောဆိုထားပေမဲ့ဘယ်ချိန်သွားမယ်ဆိုတော့အတိအကျပြောမထားသေးပါဘူး။
အိန္ဒိယနဲ့ပါကစ္စတန်နဲ့ဆက်ဟိမဝန္တာတောင်တန်းဒေသကနေမြေပိုင်ဆိုင်မှုအငြင်းပေါ်နေတဲ့ကက်ရှမီးယားမှာညအချိန်အိန္ဒိယဘက်ကနေဆက်ဖြတ်ကျော်ပစ်ခတ်မှုကြောင့်တေဆုံးသူ6ဦးထိတိုးလာတယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူ26ဦးလည်းထိခိုက်ဒဏ်ရာရသွားကြတယ်လို့စစ်တပ်ပြောခွင့်ရဗိုလ်ချုပ်အာရစ်ဂါဖောကတောက်ကြားနေမှာကြေညာချက်ထုတ်ပြန်ပါတယ်။ပါကစ္စတန်နဲ့ဘက်ကချာဝါနဲ့ဟာပယ်ရွာတွေကိုနေဆက်ဖြတ်ကျော်ပြီးအကြောင်းမဲ့လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာလို့ဗိုလ်ချုပ်ဂါဖောကဆိုထားပါတယ်။ကုလသမဂ္ဂထွေထွေညီလာခံကိုပါကစ္စတန်ဝန်ကြီးချုပ်ရှာဟစ်ခါကန်အဘာစီတက်ရောက်ချိန်မှာအခုလိုပြစ် ခံမှုဖြစ်ပွားခဲ့တာပါ။အိန္ဒိယနိုင်ငံဟာတစ်ပတ်ချင်းကကက်ရှမီးယားဒေသမှာလူအခွင့်အရေးချိုးဖောက်မှုအတော်များများပြုလုပ်ခဲ့တယ်လို့ဝန်ကြီးချုပ်ကကုလသမဂ္ဂမိန်ခွန်းမှထည့်သွင်းပြောဆိုတော့ပါတယ်။အိန္ဒိယသက်သားတွေကဂျာရာပင်နေမှာနှစ်ဆက်ဖြတ်ကျော်ပြီးတော့စတင်ပြစ်ကတ်ခဲ့တဲ့အတွက်အရက်သား၄ဦးထံမှနေတည်ဆုံသွားတယ်လို့အစိုးရပိုင်းမှပါကစ္စတန်ဘက်ကပြောဆိုထားတာပါ။ထုတ်ပြန်ကြေညာချက်အရပါကစ္စတန်စစ်တပ်ကပြန်လည်ပြစ်ကတ်ခဲ့တယ်လို့ဆိုပေမဲ့ခြားဝါးရွာမှာဖြစ်ပွားခဲ့တဲ့ပြစ်ကတ်မှုတွေမှာတော့အိန္ဒိယဘက်ကစတင်ပြစ်ကတ်ခဲ့တယ်ဆိုပြီးတော့ပြစ်တင်ပြောဆိုထားပါတယ်။ကက်ရှမီးယားဒေသမှာအခုလိုပြစ်ကတ်မှုဖြစ်ကြတာအဆင်မဟုတ်ပါဘူး။ပရတိန်နိုင်ငံလူလာရေးရခဲ့တဲ့1948ခုနှစ်ကစလို့နျူကလ িয়ার လက်နက်ပိုင်တွေဖြစ်ကြတဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားတိုက်ပွဲ၃ကြိမ်ဖြစ်ပွားခဲ့ရမှာကက်ရှမီးယားကြောင့်၂ကြိမ်ဖြစ်ပွားခဲ့ပူပါတယ်
။ပရတိန်နိုင်ငံလက်နက်မျိုးတော်ကမြေရောက်ရထားမှာလူ၂၀လောက်တန်ရခဲ့တဲ့ပြည်ရဲ့သတင်းပတ်ထဲဘုံခွဲတက်ခိုက်မှုနဲ့ဆက်နွယ်ပြီးလူသက်ဖို့ချက်စီမှုနဲ့အသက်၁၈နှစ်အရွယ်လူငယ်တစ်ယောက်ကိုရဲတပ်ဖွဲ့ကဒီကနေ့ပဲတရားဆက်ဆွလိုက်ပါတယ်။ UN နိုင်ငံကရောက်လာတဲ့သူလူသတင်းတွေမှာဖော်ပြနေကြတဲ့အာခမက်ဟာဆန်ဆိုသူကိုတော့ပြည်သူနိုင်ငံကိုတွားဖို့ခီးသွားပြီးအတုံးများတဲ့ဂရုတင်မော်ရဲ့ရှေ့ကဒိုဘာစစ်ကမ်းမြို့မှာဖမ်းဆီးလိုက်တာပါ။ဖမ်းဆီးထားသူကိုဖောက်ခွဲပစ္စည်းတွေအသုံးပြုမှုနဲ့လည်းအရေးယူထားတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဖမ်းဆီးမိခဲ့ပြီးတဲ့နောက်မှာတော့တရားခံပုံအုပ်နေခဲ့တဲ့စင်ကြီးဘုံအရက်ကဇုံနတရဲဖွင့်လှစ်ထားတဲ့ဒုက္ခသည်ကလေးတွေခေါလွန်ရနေရင်ကိုရဲတပ်ဖွဲ့ဝင်တွေဝင်ရောက်ရှာဖွေခဲ့ကြတာပါ။ဘုံပေါက်ကွဲမှုနဲ့ဆက်နွယ်ပြီးဖမ်းဆီးထားတဲ့လူ၂ယောက်ကိုတော့ပြန်လွတ်ပေးခဲ့ပြီးနောက်မှာပဲရဲတပ်ဖွဲ့ကဟာဆန်ဘုံတရားစွဲဆိုအရေးယူလိုက်ကြောင်းကြေညာခဲ့တာပါ။နန်နန်နောက်ပိုင်းဟွန်စလုံးအရက်မှာစနေနေ့ကဖမ်းဆီးခဲ့တဲ့အသက်၂၂နှစ်အရွယ်အမျိုးသားနဲ့ဝီလာနဲ့တောင်ပိုင်းကနယူပေါ့မှာဗိုလ်ထုနေကဖမ်းဆီးလိုက်တဲ့အသက်၄၈နှစ်အရွယ်အမျိုးသားတူဦးကိုတော့ရဲတပ်ဖွဲ့ကပြန်လွတ်ပေးခဲ့ပါတယ်။ဒီကနေ့တရားစွဲဆိုလိုက်တဲ့ဟာဆန်ပါဝင်လူ၄ယောက်ကိုတော့ရဲတပ်ဖွဲ့ကဆက်လက်ဖမ်းဆီးထားတာပါ။ဈေးဝယ်တလုံးနဲ့ပတ်ထားပြီးပလတ်စတစ်ရေပုံထဲမှာထည့်ထားတဲ့လက်လုပ်ပုံစက်တင်ဘာလ15ရက်နေ့ကလူသွားလူလာများတဲ့အချိန်လန်ဒန်မြို့က Person Screen ပူလာမှာပောက်ကွဲခဲ့ရမှာတော့လူ30လောက်ထိခိုက်ဒဏ်ရာလိုရခဲ့ကြပါတယ်။တခက်မှုပြီးကျူးလွန်သူတွေကိုအာဏာပိုင်တွေအကြီးအကျယ်လိုက်လံရှာဖွေခဲ့ကြပြီးအချမ်းဖက်ဝါဒီတွေရဲ့ချင်းချောက်မှုအန္တရာယ်အမြင့်ဆုံးအဆင့်အထိခိတ္တတိုးမြင့်ခဲ့ရတဲ့အထိဖြစ်ခဲ့တာပါ။ရဲတပ်ဖွဲ့ကတော့အမှုကိုဆက်လက်စုံစမ်းစစ်ဆေးနေစေဖြစ်တဲ့အကြောင်းနဲ့နိုင်ငံတော်ကနေရာတော်များမှာရှာဖွေစစ်ဆေးမှုတွေဆက်လက်လုံဆောင်နေကြောင်းလည်းပြောဆိုထားကြပါတယ်။
တူရကီသမ္မတရာစစ်တယ်အာရဝန်ဟာကဘာပေါ်မှာခက်ခဲလွန်းလာတဲ့စိတ်ပိုင်းတစ်ခုမှာအအောင်မြင်မြင်အုပ်ချုပ်နိုင်သူမိတ်ဆွေကောင်းတို့အဖြစ်ရင်ညွန်ပြီးသမ္မတဒေါ်နယ်ထရမ့်ကချီးကျူးပြောဆိုလိုက်ပါတယ်။တူရကီသမ္မတကိုထောက်ခံသူတွေနဲ့လုံခြုံရေးဝန်ထမ်းတွေကအမေရိကန်နိုင်ငံသားဆန္ဒပြသူတွေကိုကူးထိလိုက်ရောက်တိုက်ခိုက်မှုကြောင့်နိုင်ငံခြားတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲကုလသမဂ္ဂအထွေထွေညီလာခံအတွင်းမနေ့ကတူရကီသမ္မတနဲ့သမ္မတထရမ့်တီးတန့်တွေ့ဆုံခဲ့တာပါ။နယူးယောက်မြို့ကဟိုတယ်တစ်ခုမှာတူရကီသမ္မတမိန့်ခွန်းပြောနေစဉ်နောက်ဆက်ဆန္ဒပြသူ၃ယောက်ကိုတူရကီသမ္မတရဲ့လူတွေကထိုးကျက်ကန်ကြောက်ခဲ့ပြီးနိုင်ပိုင်းကြာမှာပဲသမ္မတထရမ့်ကသမ္မတအာရိုဝါနဲ့တွေ့ဆုံခဲ့တာပါ။မေလအထဲမှာတော့ကလည်းဝါရှင်တန်ဒီစီကတူရကီတန်ယုံရှင်မှာဆန္ဒပြသူတွေကိုတူရကီတန်အမတ်ကြီးရဲ့လုံခြုံရေးတွေကကိုထိလက်ရောက်တက်ခဲ့ခဲ့တာတွေကိုဗီဒီယိုမတန်နယ်တကတွေ့ခဲ့ကြတာပါ။နောက်ပိုင်းမှာတော့တူရကီလုံခြုံရေးဝန်ထမ်းအတော်များများကိုတရားစွဲဆိုခဲ့ပါတယ်။မေလအထဲကဖြစ်ကတော့သမ္မတထရမ့်နဲ့တူရကီသမ္မတအာရိုဝါအင်ဖီရောမှာတွေ့ဆုံပြီးမှဖြစ်ပွားခဲ့တာပါ
။နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေရဲ့အလက်ပါနိုင်ငံတကာသတင်းဆောင်ပါနဲ့အရင်စပါမယ်ရှင်။နိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်ပြီးတိတ်အကျွမ်းတဝင်မရှိလာတဲ့အစိုးရအဖွဲ့တရအနေနဲ့တာဝန်ယူပြီးကိုလတာတာကာလမှာကျင်းပတဲ့ဒီကုလသမဂ္ဂအထွေထွေညီလာခံအတွင်းသမ္မတဒေါ်နယ်ထရမ့်နဲ့အဖွဲ့ဟာထူးထူးခြားခြားဆွမ်းဆောင်နိုင်ခဲ့ပါတယ်။သမ္မတထရမ့်အစိုးရအဖွဲ့အတွင်းကအကြံပေးတွေရဲ့အရေးပါတဲ့တန်တမာရေးအရချင်းကပ်ဆောင်ရွက်မှုတွေအကြောင်း VOA သတင်းတောက် Peter Hinley နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်ကပြောပို့တဲ့သတင်းကိုကိုအောင်ကပြောပြပေးမှာပါရှင်
။ကုလသမဂ္ဂအထွေထွေညီလာခံအတွင်းမြောက်ကိုရီးယားပေါ်သမ္မတဒေါ်နယ်ထရမ့်ကပြင်းပြချင်တဲ့ဝေဖန်လိုက်ပါတယ
် Rocket Man is on a suicide mission
ဒုံမြန်လူသားဟာသူနဲ့သူ့အစိုးရအတွက်တေချောင်းကြံနေပါတယ်ဒီလူသက်အစိုးရအနေနဲ့ပြဿနာမရှုပ်ရှုပ်အောင်ဆက်လုပ်နေတာကိုလက်မခံနိုင်ပါဘူး
ကမ္ဘာကောင်းဆောင်တွေတက်ရောက်တဲ့၄ရက်တာချင်းပါနေတဲ့ညီလာခံအတွင်းသမ္မတဒေါ်နယ်ထရမ့်မှာသူ့ရဲ့နိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်လို့လည်းအခုလိုခက်ရှင်းရှင်းပြောကြပါတယ်
We're looking seriously at
သူပြင်းတော့အရှိလက်ပိုင်းဒီသားအပါဝင်ကမ္ဘာကြီးငြိမ်းချမ်းမှုနီလန်းနေရှာဖွေနေပါတယ်အခုတော့အကောင်းဆုံးနီလာနဲ့တွေ့ထားတယ်လို့ထင်ပါတယ်။အဲ့ဒါကိုကျွန်တော်တို့ဆက်အကောင့်ထဲပေါ်ရမယ်
။နီလာငန်ကျင်းပနေစဉ်ကာလအတွင်းသမရရဲ့နိုင်ငံခြားရေးဆိုင်ရာအကြံပေးတွေကလည်းသမရနဲ့အတူနီနီကက်ကက်လက်တွဲဆောင်ရွက်နေပါတယ်။ကုလဆိုင်ရာအမေရိကန်တာမတ်ကြီးနီကီဟဲလီအမျိုးသားလူမျိုးရေးအကြံပေး HR Mac Master သူသမရမိုက်ဖန်စတိုဟာသမရတက်ရောက်တဲ့အစည်းအဝေးတိုင်းမှာပါဝင်ပါတယ်။နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတော့ကုလထူထူနီလာငန်မှာပြောကြားတဲ့သမရထွန်းမြင့်မိန်ကွန်းဟာအမုန်းစကားတွေဖြစ်တယ်လို့ဆွဆွဲခဲ့တဲ့အီရန်နိုင်ငံခြားရေးဝန်ကြီး Javad Zarif နဲ့တွေ့ဆုံခဲ့ပါတယ်
။ There was no yelling, we didn't throw shoes at one another.
တို့ပြန်ပြောကြတာမျိုးမရှိပါဘူး။ရန်ဆောင်ပြောတာမျိုးလည်းမရှိပါဘူး။ စိတ်နှောင့်ယှက်ဖြစ်စရာမျိုးကိုမရှိခဲ့တာပါအမြင်မတူတာတွေရှိပေမဲ့လည်းအသေးစိတ်ပြောဆိုဆွေးနွေးခဲ့တာတွေရှိပါတယ
်တတားရဲရက်တီရဲဆိုတာကိုပြသတဲ့အနေနဲ့ဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေနဲ့တွေ့ဆုံနေခြင်းအတွင်းမြောက်ကိုရီးယားပေါ်ပိတ်ဆို့ဒဏ်ခတ်လိုက်တယ်ဆိုတာကိုထရမ့်ကကြေညာပါတယ
် Today I'm announcing a new executive order I just signed
မြောက်ကိုရီးယားကိုငွေချေးခြင်းလက်ခံနေရာပေးနေတဲ့လူပုဂ္ဂိုလ်တွေကုမ္ပဏီတွေငွေချေးအဖွဲ့အစည်းတွေကိုပြစ်မှတ်ထားအရေးယူဖို့အမေကြောင်ညာချက်ကိုကျွန်တော်အခုပဲလက်မှတ်ထိုးလိုက်တယ်ဆိုတာဒီနေ့ကျွန်တော်အတိပေးလို့ရတယ်
။ထရမ့်ရဲ့နိုင်ငံသားရေးဆိုင်ရာမူဝါဒအကြံပေးအဖွဲ့ကြီးအနေနဲ့အခုအချိန်ဟာစမ်းသပ်ကာလတစ်ခုကိုဖြတ်သန်းနေရတယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်။ American Enterprise Institute က Gary Schmidt က
Well, they're riding a bucking bronco.
သမရရဲ့နိုင်ငံသားရေးအကြံပေးအဖွဲ့အနေနဲ့မြန်မာစီးသလိုမျိုးဖြစ်နေပါတယ်။ Twitter အပြင်တခြားနေရာတွေမှာပါသမရဟာစိတ်မထင်သလိုပြောဆိုနေတာမျိုးကြောင့်သူတို့အနေနဲ့လောရကံရအလွန်ခက်ပြီးမူဝါဒတစ်ခုကိုတရားစုပ်ကန်ဆောင်ရွက်ရဖို့မလွယ်ပါဘူးအခုမြင်တွေ့နေရပုံအရတော့အခြေအနေတွေစတင်ပြောင်းလဲလာပြီးတည်တည်ငြိမ်ငြိမ်ဖြစ်လာပြီလို့ထင်ပါတယ
်ကုလသမဂ္ဂကထွက်ခွာချိန်မှာတော့အမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုနိုင်ငံသားရေးမူဝါဒမျိုးကျင့်သုံးမယ်ဆိုတာနဲ့ပတ်သက်လို့ထရမ့်အနေနဲ့ပြက်ပြက်သားသားဆုံးဖြတ်ခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
ကိုအောင်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းတောက်ကြနေညအစီအစဉ်ကိုနားဆင်နေကြတာပါ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တယ်သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်အခုဆက်လက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာဘက်ကိုဆက်ပါမယ်စစ်တွေဘူးဒီတောင်ပါဝင်တည်ငြိမ်မှုမရှိသေးတဲ့ရခိုင်ပြည်နယ်အတွင်းနေရတော်တော်များများမှာလုံခြုံရေးတိုးမြင့်ချထားပေမဲ့ဒီကနေ့ဘူးဒီတောင်မြို့နယ်မိချောင်ခွဲဆွဲမိချောင်ကောင်းဆွဲကျေးရွာကပလီတစ်ခုအတွင်းဘုံတလုံးပောက်ကွဲခဲ့ပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်မေခါကစူးစီးတင်ပြထားပါတယ်ရှင
်ဒီကနေ့မနက်ပိုင်း 7:00 နာရီဝန်းကျင်ကမိချောင်ကောင်းဆွဲကျေးရွာမှာရှိတဲ့ပလီတစ်ခုအတွင်းဘုံပေါက်ကွဲခဲ့ပေမဲ့လူအသေးပြောက်ထိခိုက်ဒဏ်ရာရတာမျိုးတော့မရှိဘူးလို့ရခိုင်ပြည်နယ်ရဲမှူးကြီးအောင်မြတ်မိုးကပြောပါတယ်
။ဘုံပေါက်တာလည်းမှန်ပါတယ်။ဒီဘူးကြီးတော်မျိုးနယ်ဒီကြောင်းကောင်းဆွဲဆိုတာပေါ့နော်။မောင်းတော့လည်းဘူးကြီးတော်လည်း15မှာဝေးတော့တော်လည်းဝေးပါတယ်။အဲ့ဒီကဟိုဒလီအတွင်းမှာကွဲတယ်လို့သိရတယ်။ကျဲလေးပေအနက်နှစ်ပေလောက်ရှိတယ်ကျင်းချင်းဖြစ်သွားတယ်။စောက်ဦးလည်းပြက်စီးမှုရှိမှရှိတော့ကျွန်တော်ကြီးကတပ်ဖွဲ့ဝင်တွေတွားတော့စီစီဆဲမလို့တက်တော့ပြောဆိုနိုင်ရင်မရှိသေးဘူးပါဗျ။ကျွန်တော်တို့စီစီဆဲဆိုတော့လောလောဆယ်ပြောဖို့စောနေပါလိမ့်မယ်။ဖွဲ့စည်းတွေပါလေကိုမသိဘဲနဲ့အပြောလိုက်ရဲမကောင်းဘူးလေနော်ဒီအချိန်မှာဖြိလွယ်ရှလွယ်အချိန်ဖြစ်တဲ့ဆိုတော့မှန်းဆပြောဆိုချက်ကပြောစင်းတဲ့အချိန်ဖြစ်နေတယ
်။ပြီးခဲ့တဲ့ရက်ပိုင်းကလေဘူဒီတော်မြို့နယ်နာကအစ္စလမ်ဘာသာဝင်တွေနေတဲ့တောင်ပဇာနယ်မြေကျောင်းတောင်အုပ်စုတင်းမေကျေးရွာမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါသေးတယ်။ဘုံလုံးနေတော့ပောက်ကွဲခဲ့တာဖြစ်တဲ့အတွက်ထိခိုက်သေးဆုံးခဲ့ရတာရှိခဲ့တယ်လို့အစိုးရဘက်ကထုတ်ပြန်ကြေညာထားပါတယ်။မကြသေးတဲ့စက်တင်ဘာ19ရက်နေ့မှာလေစစ်တွေအန်ကားလမ်းမပေါ်မှာဘုံသုံးလုံးစက်တိုက်ပောက်ကွဲခဲ့သလိုစက်တင်ဘာ20ရက်နေ့မှာလေစစ်တွေမျိုးပေါ်မှာစားနပ်ရိက္ခာလူတွေအတွက်လူစုလူဝေးဖြစ်ခဲ့ရပါတယ်။အခုလိုအကြမ်းဖက်မှုတွေလှုပ်ဆောင်ဖို့ဘသူတွေကစိတ်ခိုင်းနေတယ်ဆိုတာသိရဖို့အတွက်စစ်ဆေးနေတယ်လို့ရဲမှူးကြီးအောင်မြတ်မိုးကပြောပါတယ်။ဒီလိုအကြမ်းဖက်မှုတွေစက်တိုက်ဖြစ်ပွားနေတာကြောင့်စစ်တွေဘူးဒီတော်အပါဝင်တင်ငိမ်မှုရှိသေးတဲ့ရခိုင်ပြည်နယ်အတွင်းမှာလုံုံရေးပိုင်းတိုးမြင့်ဆောင်ရွက်နေတယ်လို့ရဲမှူးကြီးအောင်မြင်မှုကပြောပါတယ်
။စစ်တွေမျိုးရဲ့အနေအထားတော့အရင်တော့အချင်းနဲ့မတူရတာတော့ဒီကြံကြပါတော့။ဒီကနေရဆောက်ခွာတဲ့လူတွေကြံကြဟိုနေနေရရကနေမှစီးပွားရေးရတော့တော့လာတဲ့ပုဂ္ဂိုလ်များတဲ့အတွက်ဒီဒီသားမှာမူလရှိနေထိုင်ခဲ့တဲ့လူတွေနဲ့ရောနှောပြီးတော့မှအင်အားတွေကြီးအတွက်များနေပါ။မူခင်းနေဖြစ်ပွားနိုင်ရည်များတာဘုရားကိုဆိုင်ဟုတ်ကြဖြစ်စဉ်မျိုးပေါ့နော်။အဲ့ဒီမှာဒီစစ်တပ်မျိုးလုံခြုံရေးအတွက်လည်းကျွန်တော်တို့ပြည်စီဆောင်ရွက်နေရရှိပါတယ်။ရဲတပ်ဖွဲ့ကားတွေနဲ့လုံခြုံရေးစိုးမှုပြုလို့ဆောင်ရွက်နေရရှိပါတယ်။ဒီကရန်ကုန်စစ်တွေကားလမ်းမကြီးပေါ်မှာလည်းတက်ဆန်ရဲစခန်းနေမြေအပိုင်လိုက်တပ်မတော်ဖွဲ့တွေနဲ့ပေါင်းစပ်လုံခြုံရေးစိုးမှုပါလည်းဆောင်ရွက်နေရရှိနေပါတယ
်။ဒီကနေ့ဘူးဒီတော်မှာပောက်ကွဲတာနဲ့ပတ်သက်လို့ဖြစ်ရမှန်ကိုသိဖို့အတွက်စုံစမ်းစစ်ဆေးနေစဲမှုထုတ်ဖော်ပြောလို့မရသေးဘူးလို့ရဲမှူးကပြောပါတယ်။ဘုံပေါက်ကွဲမှုကြောင့်ဘူးဒီရောင်ဒေတာကန်တွေနဲ့အနီးအနားမှာရှိတဲ့ဒုက္ခတွေစခန်းတွေမှာနေထိုင်နေကြသူတွေထိတ်လန့်နေကြတယ်လို့ဘူးဒီတော်မျိုးနယ်ကရခိုင်အမျိုးသားပါတီဝင်ဦးထွန်းအောင်စိန်ကပြောလာပါတယ်
။ဘုံပေါက်တဲ့နေရာမှာအဲ့အရင်းနောက်မှာတော့တိုင်းရင်းသားရော်တွေမရှိဘူး။တိုင်းရင်းသားရော်တွေနဲ့ဆန်းတယ်။ဘုံပေါက်တဲ့နေရာကတော့ဒီငါးငါးနှစ်တည်ရင်နေ၅၆နှစ်တည်ရင်ဒီတည်ရင်နဲ့ပြီးတဲ့နေရာပေါ့နော်။မြို့ပေါ်မှာမြို့ပေါ်အခြေအနေကမြို့ပေါ်မှာတော့ဒုက္ခတွေစခန်းကတဖြည်းဖြည်းရှိနေတယ်။အဲကျွန်တော်တို့ဘုံပေါက်တဲ့ဆိုတော့တော့ကျွန်တော်တို့ဒီလိုရတော့ခုနေရတော့ပေါ့ဗျာ
။စက်တင်ဘာ19ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကြောင့်အဲ့ဒီဒေတာမှာပြေးဆွဲနေတဲ့အဝေးပြေးရင်လိုင်းတွေကို ညနေပိုင်းနဲ့မနေ့အစောပိုင်းမပြေးဆွဲဖို့လုံယုံကြီးတာဝန်ရှိသူတွေကကန့်တတ်ထားတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ရဲမှုအောင်မြင်မှုကတော့ကန့်တတ်မှုမရှိဘူးလို့ပြောပါတယ်စက်တင်ဘာ19ရက်နေ့ကဘုံပေါက်ကွဲမှုကြောင့်ထိခိုက်ခဲ့တဲ့မန်လေးစစ်တွေပြေးဆွဲနေတဲ့ကစ်ပနဒီခီးတဲ့ရင်လိုင်းကတာဝန်ခံကိုတွင်ဆိုးကလည်းလုံခြုံရေးကြောင့်ရင်ဝင်ထွက်မှုကန့်တတ်ထားတာမရှိဘူးလို့အခုလိုပြောပါတယ
်ကျွန်တော်တို့ဆိုးအဖက်ကဘာမှတော့မမှားသေးဘူးကြာကျွန်တော်တို့သိတာကတော့သူတို့လုံခြုံရေးကတော့ပြေးနေပါလေအရင်ထက်တော့ပြည်ဝရီးယားနဲ့ရှားတယ်ဒါပေမဲ့ဖြတ်တာကတော့ငွေကလေးကမဖြတ်ကြဘူးကိုအရေးကြီးလို့ဖြတ်တယ်ဆိုရင်လည်းကျွန်တော်တို့လုံခြုံရေးတွေပါလေနောက်ပြီးတခြားသောလူမှုအကူအညီတွေအိမ်သာတည်တာပြီးမှဖြတ်ကြရများလေအမှန်တရားပြောမယ်ဆိုရင်မကြောက်ပြီးပြင်းနဲ့ကြောက်နေရတာတစ်ဖက်ကကိုယ်ဘလို့ချင်ရလာမယ်မမ်းမသိပြင်းနဲ့ဖြတ်တန်းနေရတဲ့အဖြစ်ပေါ်မှာအဲ့ဒီလမ်းပေါ်မှာတခုရှိတာကနေ့လေနေ့ချင်းတောင်မှဒေးနဲ့ပြစ်တာတို့ဝက်နဲ့ထူတာတို့ကဟုတ်အရင်ကလည်းရှိတယ်ဒါပေမဲ့တော်ရုံကိစ္စကိုကျွန်တော်တို့ကနေပြီးရေးစခန်းတိုင်တာတို့တို့ကတို့ဆိုတာတော့မဟုတ်ဘူးအဲ့ဒီလမ်းကြီးကအဲ့ဒီမူစလင်တွေရှိနေတာကွာဟုတ်ရေးသွားကိုအနောက်ဆက်ဖြစ်နေတာကြာပြီကခုမှမဟုတ
်ဒီလစက်တင်ဘာ19ရက်နေ့ကနေစပြီးစစ်တွေနဲ့ဘူဒီတောင်တို့မှာအကြမ်းဖက်မှုတွေဇက်တိုက်စုလို့ဖြစ်ပွားလျက်ရှိပါတယ်ရှင
်မိခသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတော့ TNL နဲ့မြန်မာစစ်တကြားတိုက်ပွဲတွေဆက်လက်ဖြစ်နေတဲ့အကြောင်းကိုတင်ပြပေးပါမယ် NCA အပြစ်ရလက်မှတ်မရေးထိုးနိုင်သေးတဲ့တအောင်းပလောင်တပ်ဖွဲ့ TNL နဲ့မြန်မာစစ်တပ်တို့ဟာရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းရက်စက်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပါတယ်နှစ်ဖက်တက်ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခအတွင်းရရွာကနေတင်းရှောင်လာခဲ့တဲ့စစ်ဆောင်ရွာသား900ကျော်ဟာလည်းနမတူမြို့အတွင်းမှာတောင်းတင်နေစေဖြစ်ပြီးယနေ့တိုင်နေရပြန်နိုင်ခြင်းမရှိသေးပါဘူးဒီအကြောင်းပြည်စုံကိုတော့ VOA ထိုင်းခြေဆိုင်တည်နှောက်နိုင်ကုန်းအိမ်ကတည်င်းပြပို့ထားပါရရှင်
။ရှမ်းပြည်နယ်မြောက်ပိုင်းနမသူမြို့နယ်ဟိုနားချေးရွာလေးမှာမြမတောင်မတော်နဲ့သမ်းမလောင်သတ်ဖွဲ့ TNL တို့ကမနေ့ကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ TNL ပြန်ကြားရေးရာရှိပုံမှုသားအကျော်ကပြောပါရတယ်
။မနေ့ကတော့တိုက်ပွဲကနမသူမြို့နယ်ဟိုနားချေးရွာလေးမှာဖြစ်ခဲ့တယ်။တိုက်ပွဲကဖနေ့ပိုင်းဒီကနေ့နေ့ပိုင်းကျတော့တကြိမ်ပြန်ဖြစ်လာ။တိုက်ပွဲကတိကျမှုရောဒီလိုပဲလို့ရှိမြမတောင်မတော်လည်းမတည်ရသေးဘူး။ဒီမြမတောင်မတော်ကလည်းရှိတဲ့ဗချံကိုတက်လာတော့ဒီနှစ်ပတ်ရဆိုင်တိုက်ပွဲဖြစ်ပွားတယ်။နောက်ဆက်တဲ့ချိန်ကတော့အဲလိုအရုံမရှိသေးတဲ့တိုက်ပွဲဆက်ဖြစ်လာနိုင်တဲ့အနေအထား
တလနီဘာတိုက်ပွဲရတဲ့ရန်ကနေစက်တင်ဘာလ17ရက်နေ့ကစပြီးဒီကနေ့ထိနှစ်ဖက်ကြားတိုက်ပွဲ17ကြိမ်ဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်ဒီလိုရက်စက်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့မြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူးမြန်မာတပ်မတော်နဲ့တန်းပလောင်တပ်ဖွဲ့ TNL တို့ကဒီလိုဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံတွေကြေးရွာကနေထိပ်ပြေးသိမ်းရှောင်နေရမှုတွေထိခိုက်မှုတွေရှိနေခဲ့တာပါလက်ရှိနမ်မတူမြို့တွင်စကန်းသုံးခုမှာစစ်ဘေးရှောင်900ကျော်တောင်းတင်နေစေလို့စစ်ရှောင်စကန်းအကူအညီပေးရေးဒုဥက္ကဋ္ဌဦးဆိုင်ဗဏ္ညာကပြောပါရယ
်မန္တုံမြို့နယ်အတွင်းမှာရှိတဲ့လက်ချေအုပ်စုတို့နမ်ဟိုင်းအုပ်စုတို့နောင်ဆန်းအုပ်စုမန္တတ်အုပ်စုဆိုပြီးတော့အဲအုပ်စုကရွာပေါင်း16ရွာအင်းလောင်စုက120နဲ့တစ်စုလူရေ963ဦးအဲရှိသေးတယ်ဆိုတော့ဒီရယ်လည်းဟိုကျွန်တော်တက်မလို့ပဲတင်နေတာအဲဒီတခြားသူတို့တင်းဆောင်လာကြတာပေါ့နော်သူတို့လည်းအဲ့ဒါကိုစိုးရင်လည်းသူတို့မပြန်ရဲကြတာပေါ့နော်
ဒီစစ်ဆောင်တွေဟာမနေ့ကမြန်မာတပ်မတော်နဲ့တမ်းမလောင်သောက်ဖွဲ့တို့စိုက်ပွဲတွင်နေရက်ကနေတင်းဆောင်လာကြသူတွေဖြစ်ပြီးဒီကနေ့ထိနေရက်ရင်းကုန်မပြောင်းနိုင်သေးပါဘူးဒီလိုဖြစ်ပေါ်တဲ့စိုက်ပွဲတွင်ဒေသခံရွာသားတွေရက်ရွာကနေတင်းဆောင်နေရမှုအပြင်ထိခိုက်မှုတွေလည်းရှိနေပါတယ်ပြီးခဲ့တဲ့ဩဂုတ်လ23ရက်နေ့မှာနန်းခမ်းမြို့နယ်ကောင်းဝိုင်းကျေးရွာဘက်မှာမြန်မာတပ်မတော်နဲ့တမ်းမလောင်တပ်ဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့စဉ်တွင်တပ်မတော်ဘက်ကလက်နက်ကြီးတွေနဲ့ပြစ်ကတ်မှုကြောင့်ရွာသား၄ဦးလက်နက်ကြီးထိမှန်ခဲ့တယ်လို့လူနေအိမ်ခြေ15အိမ်လောက်ပျက်စီးမှုဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားစစ်ရေးတင်းမာမှုတွေရှိနေသေးတယ်လို့စစ်ရေးပဋိပက္ခအတွင်းလူခုရေးချုပ်ပွားမှုခံရရစေဖြစ်စဉ်တွေလည်းရှိနေစေဖြစ်ပါတယ်။2019ခုနှစ်ဇူလိုင်လကနေစက်တင်ဘာလအတွင်းတမတော်ကနေရှမ်းပြည်နယ်တောင်ပိုင်းခုဘုံမြို့နယ်ဒေသမှာကျူးလွန်ခဲ့တဲ့လူခွေရီချုပ်ပေါင်းမှုဖြစ်စဉ်နဲ့ပတ်သက်လို့ရှမ်းလူခွေရီမန်တိုင်ဖွဲ့ပြောရေးဆိုခွင့်ရှိသူစိုင်းကွန်လျောင်းကခုလိုပြောပါရယ
်ဇူလိုင်လနေ့စက်တင်ဘာလအထိလူခွေရီချုပ်ပေါင်းခံတဲ့ဒီပေါင်းနဲ့တနည်းရောရှိပါအဲ့ဒီ20လောက်တင်လာမှာတရားဟောတက်ခံရတယ်။မခေတ်ပေါင်းတော့အဲ့ဒီစိုးဝါးအဲ့ဒီကြောင့်ကျွန်တော်ဒီပြဿနာဆက်ကအထောက်ရပါ
လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတမ်းမလောင်သက်ဖွဲ့မြောက်ပိုင်းရှမ်းပြည်သက်မတော် SSPB SSA တောင်ပိုင်းရှမ်းပြည်သက်မတော် RCSS SSA ကချင်လွတ်လပ်ရေးဖွဲ့ KIU တို့အခြေပြုလှုပ်ရှားနေကြပါတယ်။အဲ့ဒီထဲမှာတမ်းမလောင်သက်ဖွဲ့နဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့ဟာမြန်မာသက်မတော်နဲ့စစ်ရေးသိမ်းမှနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ။
နိုင်ကုန်းအင်တရင်ပြပိုခဲ့တာဖြစ်ပါတယ်အခုတော့ထိုင်းနိုင်ငံကလိုက်ကျွန်းလူသက်မှုနောက်ဆုံးအခြေအနေကိုတင်ပြပေးကြပါတယ်ပြည်ရှာလူငယ်အုပ်ဖြစ်တဲ့ဟန်နာဝက်ထရိုင်းနဲ့ဒေးဗစ်မူလာတပ်ဖြတ်ခံရပြီးတဲ့နောက် တည်တံအဖြစ်ပေးခံထားရတဲ့မြန်မာလူငယ်အုပ်အမှုနောက်ဆုံးယူခံကိုအောက်ဂုလာ21ရက်နေ့မှာကော့စမူတရားရုံးကတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုတင်ထားခဲ့ပြီးတော့စက်တင်ဘာလ17ရက်နေ့မှာဒီတရားရုံးကနေအယူခံကိုလက်ခံလိုက်တဲ့အတွက်အပြစ်သက်လွတ်မြောက်နိုင်လိမ့်မယ်လို့အကြေးဆောင်ရှင်းတွေကမျှော်လင့်နေကြပါတယ်ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းနောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်ပြည်ရှာလူငယ်အုပ်တပ်ဖြတ်ခံခဲ့ရတဲ့လက်ကျွန်းလူသက်မှုနဲ့ပတ်သက်လို့
တည်ရန်ပေးခြင်းခံရရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမလာတရနေ့ကနေပယ်ချခံရပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကဥပဒေပညာရှင်တွေနဲ့မှုခင်းဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းနိုင်ငံရှေ့နေများကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးဩဂုတ်လ21ရက်နေ့မှာတော့ကော့စမွေတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုအယူခံတင်ပြခဲ့တာပါဒီအယူခံကိုတလနီးပါးအကြာမှာထိုင်းဗဟိုတရားရု ိစ္စတွေနဲ့ပတ်သက်လို့မြန်မာတန်ယုံနဲ့အတူလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
ပြန်ထိုက်တဲ့အမှုဖြစ်လို့ရှိရင် solid document ခေါ်တာပေါ့တက်တီယာနုံးပြီးခိုင်လုံတဲ့အချက်တွေပါရမယ်အခုကဖြစ်နိုင်ခြေရှိတဲ့ဆိုတဲ့အချက်တွေနဲ့ကလေးတွေကိုပြစ်ပေးထားတယ်တက်တီကမစီသိမ့်နေမဲ့ကျွန်တော်ကပြည့်စုံအောင်မသိငယ်ဘူးဥပမာဆိုပါတော့ဟန်နာဦးမရင်းကျင်ပါလေဆိုဆိုဟန်နာရဲ့အဝတ်စားတွေကိုဒီ DNA မစစ်ခဲ့ဘူးနောက်တစ်ခါ DNA စစ်တဲ့ပေါက်ကူးမှလည်းတရားခံလေးတွေရဲ့ DNA မတွေ့ဘူးနောက်တစ်ခုကတယ်လီဖုန်း 4S ဆိုတာကလည်းမကြခင်နိုင်ငံပဲအင်္ဂါနိုင်ငံကအမိန့်ချတဲ့အခြေအနေကိုကြည့်နေဆိုရင်အချက်လက်တွေကိုတရားမဝင်ဒီဆိုရရအဲ့ဒီချက်လက်ဒီပေါ်မှာတရားရုံးကတည်တံချမှတ်တာဟာလေမမှန်တဲ့ချက်လက်ပုံကိုအထောက်အကူပြုပြီးတော့တည်တံချရတယ်ကြောင့်မတရားမဝင်ဘူးဒါမှမဟုတ်ဒီအချက်တွေကြောင့်ကလေးတွေကအမှုကသွန်ငင်းတဲ့နယ်လို့အငယ်ယူဆပါတယ
်ဒီလိုအယူခံကိုပြန်လဲစစ်ဆေးဖို့ကာလကတော့6လကနေတစ်နှစ်လောက်ထိကြန့်ကြာနိုင်တယ်လို့လည်းရှေ့နေဦးအောင်မျိုးသားကပြောပါတယ်အဲ့ဒီကာလအတွင်းမှာတော့ဘ ਹੁ တရားရုံးကနေစီစစ်ချက်တွေလုပ်နေအောင်မှဖြစ်တယ်လို့လည်းဆိုပါတယ
်ဥပဒေရဆိုရင်တော့တည်တံထိုက်တယ်မှုကတရိုက်လက်ခံမှာပါပဲလို့ဒါပေမဲ့ဒီအယူခံလောဟာဒီအယူခံလုံထုံလုံးလေးနဲ့ညီမညီဆိုတဲ့စစ်ဆေးတာလေးတော့ရှိတာပေါ့အဲ့ဒီအတွက်စစ်ဆေးပြီးဆိုတဲ့သဘောပြောတာပေါ့လေဆက်ရှင်းနေဆိုတာလေသူတို့လက်ခံပြီးလို့ရှိရင်ဒီအချင်းအမြင့်ဆုံးတရားရုံးကနေပြီးတော့အမှုကိုဒီလက်ခံလိုက်ပြီးဆိုရင်တရားသူကြီး9ဦးဒါမှမဟုတ်ရှင်9ဦးရှိတဲ့ဆော့ဖွဲ့မယ်ပြီးလို့ရှိရင်မူလရုံးကတမင်နဲ့4000ပါတဲ့အမှုကိုခေါ်ယူကြည့်ရှုမယ်ပြီးလို့ရှိရင်အယူခံရုံးမှာတင်တဲ့အမိန့်နဲ့ပတ်သက်တဲ့ဆောက်လက်ကတွေကိုယူကြည့်မယ်ဒီလိုစစ်ဆေးပြီးလို့ရှိရင်တရားရုံးရဲ့သဘောအရာဆိုရင်တော့ဒီအမှုပေါ်မှာပြည့်ချက်အမိန့်ကိုလည်းတူဝင်ပြောင်းလဲလို့ရတယ်ပြန်လဲစစ်ဆေးမဲ့ဆိုလည်းရတယ်
မြန်မာရှေ့ပြောင်းလို့တမခံမှန်းကြီး4000လောက်အလုံးလုံးကင်နေတဲ့ကော့တောင်အပန်းဖြေကျွန်းဖြစ်တဲ့လက်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာလူတက်မှုဖြစ်ပွားခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားစွဲဆိုခံခဲ့ရတဲ့မြန်မာလူငယ်နှစ်ဦးကိုတနှစ်ကျော်ကြာထိုင်းနိုင်ငံကော်စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော်စမွေတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိမ့်သိမ်းထားပါတယ်ရှင
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်အထင်ကြီးယူဆချက်တွေရင်ဖွင့်လာရရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်ကိုလိမ့်မှုပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲ VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သွားရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော
်။ VOA မြန်မာပိုင်းတောက်တာနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနှာယူရဲ့အစီအစဉ်မှာတော့အမျိုးသမီးခန္ဓာနဲ့အပတ်စဉ်ခန္ဓာတွေကိုနားဆင်ကြဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေညကင်း၁နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA ရဲ့ဒီတောက်ကြနေညမြန်မာပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲမှာဆက်လက်ထုတ်လွှင့်မယ့်အစီအစဉ်မှာတော့အမျိုးသမီးကန္တာနဲ့သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရမယ်ဖြင့
်။ JICA က Energy Master Plan ကိုသူဆွဲပေးလာတာပါနိုင်ငံတော်ဆိုအောင်အရင်ဆိုအောင်ပေါ့နော်။အခု Energy Master Plan ရဲ့သူဆွဲပေးလာတဲ့လမ်းကြောင်းကသူကကျွန်တော်ရဲ့ခုနက
ဒါတော့သိပ္ပံနဲ့ဤပညာအစီအစဉ်မှာအပြည့်အစုံကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့အမျိုးသမီးကန္တာကိုတင်ဆက်ပေးပါမယ်။ပြီးခဲ့တဲ့လကစတင်ခဲ့တဲ့ရခိုင်ပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးကြတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်၄သိန်းကျော်ထဲမှာကလေးတွေရဲ့အရေအတွေက၂သိန်းခွဲရှိပြီးအရွယ်ရောက်မိန်းကလေးတွေနဲ့အမျိုးသမီးတွေ၁သိန်းနီးပါးထက်က9,000 9,000ကတော့ကိုဝန်ဆောင်မိခင်တွေဖြစ်ကြတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီကိန်းကနန်းတွေရဒုက္ခသည်တွေရဲ့လူဦးရေတိုးပွားမှုကိုထိန်းချုပ်ဖို့လိုအပ်နေပြီလားဆိုပြီးသုံးသပ်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။ဒီအကြောင်းပြည်စုံကိုတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြထားပါတယ်ရှင်။
Nearly 300,000 people, including 154,000 children, are under the age of 5, and nearly 55,000 pregnant women require additional food assistance. Funding is urgently needed to
support. နောက်ထပ်ကယ်ဆယ်ရေးနေရာတွေကိုဖွင့်လှစ်ပေးဖို့အရေးပေါ်အကူအညီလိုအပ်နေပါတယ
်။အဲဒါကတော့ကုလသမဂ္ဂကိမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကစက်တင်ဘာ18ရက်နေ့ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြောခဲ့တာဖြစ်ပါတယ်။သူပြောခဲ့သလိုပါပဲ။ရခိုင်ပြည်နယ်ပဋိပက္ခကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုမကြာသေးမီကထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်၄သိန်းကျော်နဲ့အရွယ်ရောက်တဲ့မင်းကလေးနဲ့အမျိုးသမီးပေါင်း9,556 ဦးရှိရမှာ 9,433 ဦးတို့ဟာကိုဝင်ဆောင်မိခင်တွေဒါမှမဟုတ်နို့တိုင်မိခင်တွေဖြစ်ကြပြီးအဲ့ဒီကိုဝင်ဆောင်မိခင်တွေနဲ့16,000ဟာအဟာရဓာတ်ချို့တည်ပြီးကျန်းမာရေးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ချိန်နဲ့မှာပဲဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနဝန်ကြီးမိုဟာမက်နာဆင်ကလည်းဒါကမြို့တော်မှာစက်တင်ဘာ22ရက်နေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသူနာပြူတွေဝင်းဆွဲတွေကကော့ခ်စ်တစားရှိရိုဟင်ဂျာစခန်းတွေမှာပကြာတိမိရက်တွေတွင်ကလေးပေါင်း183ဦးတို့ကိုမိဖွာပွေးခဲ့ရကြောင်းနှင့်မြန်မာနိုင်ငံမှာရှိစဉ်ရိုဟင်ဂျာအမျိုးသမီးတွေဟာပဋိပက္ခထိန်းချုပ်နည်းတွေမရှိခဲ့သလိုကျန်းမာရေးပြုစုစောင့်ရှောက်မှုလည်းမရတဲ့အတွက်ခုလိုထွက်ပြေးလာကြတဲ့ရိုဟင်ဂျာအမျိုးသမီးတွေအတွက်ပဋိပက္ခထိန်းချုပ်ဖို့စီနီကွန်ဒမ်နီကိုညှဝေပေးနေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာဖြစ်ပါတယ်။ဒါအပြင်ဂျနီဗာမှာတင်းမာနေကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာလည်း UNICEF ပြောခွင့်ရအမျိုးသမီးမာရစီမကာဒိုကမကြာသေးမီကရခိုင်ပြည်တစ်ပတ်ခါကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့လူ၄သိန်းအနည်း၄ပုံတုံးဟာကလေးတွေဖြစ်ပြီးဒီကလေးတွေဟာအားရချို့တဲ့နေတယ်လို့ပြောခဲ့ပါတယ်။
Over a quarter of a million children have fled Myanmar for Bangladesh in the past 25 days.
လွန်ခဲ့တဲ့25ရက်အတွင်းမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့ကလေးပေါင်း2သိန်းခွဲကျော်ရှိပါတယ်။ကလေးတွေလက်တွေရင်ဆိုင်နေရတဲ့အန္တရာယ်တွေကိုကြည့်တဲ့အခါမှာမကြာသေးမီရက်အတွင်းသူတို့တွေကိုကော့ခ်စ်စားစခန်းမှာအသက်9နှစ်အောက်ကလေး23,000လို့ကိုအဟာရဓာတ်ချို့တဲ့မှုနဲ့ပတ်သက်လို့စစ်ဆေးခဲ့ပါတယ်။အဲ့ဒီထဲမှာ800ခိုင်နှုန်းနဲ့900ခိုင်နှုန်းတို့ကသိကိုအဟာရဓာတ်ချို့တဲ့နေကြပါလေအစားအစာကောင်းကောင်းမစားရလို့ဖျားနာလို့အခုလိုစိုးရိမ်ရတဲ့အဟာရဓာတ်ချို့တဲ့မှုအခြေအနေမှာရောက်နေကြတာဖြစ်ပါလေအသက်9နှစ်အောက်တွေမှာဒါဟာခရီးအသက်ကိုဆုံးရှုံးနိုင်ပါတယ်လို့ UNICEF ပြောခွင့်ရက ချင်းပြသွားတာဖြစ်ပါတယ်။ဘာသာရေးနဲ့လူမှုရေးရကလေးမွေးဖွားမှုနှုန်းထိန်းချုပ်မှုမရှိတဲ့အတွက်ကြောင့်2014ခုနှစ်တုန်းကပြည်ပခန့်ဖြစ်ပေါ်ရာဘူဒီတောင်မောင်းတော့ဒေသရှိရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမိသားစုတစုကလေးနှစ်ဦးတန်တတ်တဲ့အမိတ်ကိုဒေသန္တရရခိုင်အစိုးရကချမှတ်ပြီးတော့ကျင့်သုံးခဲ့စဉ်တုန်းကနိုင်ငံတကာလူအခွင့်အရေးစုတွေကဝိုင်းကန့်ကွက်ခဲ့ကြတာတွေထပ်ပေါ်ခဲ့ပါလေ။ခုနောက်ဆုံးဖြစ်ပွားတဲ့ရူဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့အမျိုးသမီးတွေကလေးတွေရဲ့ခြေအနေဟာနိုင်ငံတကာအတွက်စိုးရိမ်စရာဖြစ်ခဲ့ရပါလေ။ဒါကြောင့်ရူဟင်ဂျာတွေဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်ရမှာလူဦးရေထိန်းချုပ်ဖို့အချက်ကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကထက်သွင်းစဉ်းစားဖို့အချိန်တန်ပြီလို့ဆိုရမှာပါ။ဒီအယူဆနဲ့ပတ်သက်လို့ကနေဒါအခြေစိုက်အယ်ဘတ်ဒါဆစ်တက်ကသူကကတိခဒေါက်တာဒေါကင်ဆိုဝင်းကိုမေးမြန်းခဲ့ပါတယ်။သူကကျမကြီးနဲ့လူအခွင့်အရေးဆက်ဆက်မှုကိုအထူးပြုလေ့လာခဲ့သူတူဖြစ်ပါတယ်
။သူတရတဲ့ဂိန်းခဏန်းတွေကိုကြည့်လို့ရှိရင်ထွက်ပြေးကြတဲ့လူဦးရေက leading jaw လောက်ရှိတဲ့အထင်မှာဒီအရွယ်ရောက်သူအမျိုးသမီးဟာတသိန်းဝင်းကျင်ရှိတယ်လို့သိရပါတယ်။အဲ့တော့အဲ့ဒီအရွယ်ရောက်တဲ့တသိန်းဝင်းကျင်ရှိတဲ့အမျိုးသမီးမှာကိုဝင်ဆောင်မိခင်နဲ့နှုတ်တိုင်မိခင်အရေးအတွက်ဟာ9000ကျော်ပတ်ဝန်းကျင်ရှိတယ်ဆိုတော့ဒါဟာချိုးစနဲ့ကြည့်လို့ရှိရင်90ရာခိုင်နှုန်းကျော်နေတာတွေ့ရတယ်လीဆိုတော့ဒီကိန်းကနာကတော့တော်တော်လေးကိုများတာပေါ့နော်တခါဒီထဲမှာမှခလေးလူဦးရေကလည်း2000ခွဲလောက်ရှိတယ်ဆိုတော့ဒါကိုကြည့်ချင်းအပြင်ဒီကိုဝင်ဆောင်နှုန်းမွေးဖွားနှုန်းမျိုးပွားနှုန်းတွေကတော်တော်လေးကိုများတယ်ဆိုတော့တွေ့ရပါတယ်အဲ့တော့ဒီလိုအခြေအနေကိုကြည့်လို့ရှိရင်ကျမတို့ကကျမကြီးဘက်ကလည်းကြည့်ပြီးတော့ပြောလို့ရပါတယ်လူခွင့်ကြီးဘက်ကလည်းကြည့်ပြီးတော့ပြောလို့ရပါတယ်အခုဒီကိန်းခဏန်းတွေကိုကြည့်လို့ရှိရင်ဒီလူဦးရေတိုးပွားနှုန်းကတော့သူတို့ကြားထဲမှာတော်တော်လေးကိုများနေတယ်လေလူဦးရေဒီလောက်တိုးပွားနှုန်းနေများနေတာဟာသူတို့ရဲ့ဘဝနေထိုင်မှုပုံစံနေကုထက်ပို့ပြီးတော့မြင့်တင်မှုအတွက်ဒီကလေးတွေကိုကြွေးမွေးစောင့်ရှောက်နိုင်မှုပညာတင်ပေးနိုင်ဖို့အတွက်ကတော့ဘလို့မှလက်လန်းမီဖို့မလွယ်ဘူးဆိုတာတွေ့ရတယ်။အဲ့တော့လောလောဆယ်မှာသူတို့တွေအနေနဲ့ကဒီလူဦးရေထိန်းချုပ်မှုကတော့တော်တော်ကိုအရေးကြီးတဲ့ပြဿနာတစ်ခုဖြစ်နေပြီလို့ကျွန်မမြင်ပါတယ်။အဲ့တော့အခုဒီဒုက္ခသည်တွေကိုကြည့်နေတဲ့ဒီ UNICEF တို့ဒီအဖွဲ့အစည်းတွေကနော်တကယ်ကတော့ဒီလူဦးရေထိန်းချုပ်မှုကိစ္စကိုတည်တည်ချာချာထိထိရောက်ရောက်နဲ့ကင်တွယ်ဖို့လိုနေတယ်။ဒီလောက်လူဦးရေတိုးဝှမ်းမှုတွေများနေတာကသူတို့ရဲ့လူမျိုးသူတို့ရဲ့ဘာသာရေးယုံကြည်မှုအရာတလင်းတမားစနစ်ကိုမကျင့်သုံးတာလည်းပါပါတယ်အဲ့တော့တလင်းတမားစနစ်မဟုတ်တဲ့အတွက်အမျိုးသားတယောက်မှအမျိုးသမီးအများကြီးရှိပြီးတော့အဲ့ဒီအမျိုးသမီးတွေကနေပြီးတော့အများကြီးမွေးနေတာတွေလည်းရှိတယ်နောက်ကဒီအမျိုးသမီးတွေကိုယ်တိုင်ကလည်းသူတို့မှာအမျိုးသမီးအခွင့်အရေးဆိုတာပြည်ပြည်ဝဝမခံစားရတဲ့အတွက်သူတို့ရဲ့အတန်ဆိုတာဒီအမျိုးသမီးတွေဘာဖြစ်ချင်လဲဆိုတဲ့အတန်ကလည်းမရှိပါဘူးအမျိုးသားတွေထားတယ်လို့ပဲနေရပြီးတော့ကလေးတွေကမွေးလာတဲ့ကလေးတွေကကျမကြီးပြဿနာဖြစ်အဟာရတွေချို့တဲ့ကလေးတွေထမွေအဲ့လိုမျိုးနဲ့ပဲဟိုတန်နေရာကလဲနေတော့ဒီပြဿနာဟာတနည်းတခြားဟိုကြီးထွားလာဖို့ပဲရှိတယ်ဆိုတော့ကျမတို့ကဒီပြဿနာကိုတည်တည်ချက်ချောင်းထိန်းချုပ်ဖို့တော့တိုက်တွန်းရမှာပေါ့လေ။နောက်ပြီးတော့ဟိုတိတ်တော့အတိကျတော့မတိပြင်မယ်။သူတို့ရဲ့ဘာသာရေးအရာလဲဒီတတိတားတဲ့နီးတွေကိုတုံးတာကိုအားမပေးတဲ့ဟာဒီလဲရှိကောင်းရှိနိုင်မယ်။နောက်တစ်ခုကဒီအမျိုးသမီးတွေပညာရေးနှိမ့်ချမှုသူတို့မှာပြောပိုင်권မရှိတာကြောင့်လဲသူတို့ကထားသလိုနေပြီးတော့ဟိုတနေ့တနေ့ကလေးပဲမွေးနေရတာလဲဟိုရှိနိုင်တယ်။အဲ့တော့ဒီတက်ဆိုင်ရာတာဝန်ရှိသူတွေကနေပြီးတော့ဒီမိသားစုစီမံကိန်းကိစ္စကိုထိထိရောက်ရောက်ပေးချာဆောင်ရွက်ဖို့လိုပါတယ်အခုလောလောဆယ်မှာကိုကလေးတွေမှာသူတို့ကကလေးသူငယ်အခွင့်အရေးဆိုတာတောင်းမှာဘာမှသူတို့မသိဘူးသူတို့မှထားတယ်လို့နေပြီးတော့ပိန်ဟီချို့တဲ့ပြီးတော့ဟိုပညာသင်မှုလည်းလက်လန်းမမီအစားတောက်လည်းလက်လန်းမမီအဝေးစားတောင်းမှာလုံအောင်မဝေးနိုင်အဲ့လိုဖြစ်နေတော့ဒါကကျမတို့ကသူတို့ပို့ပြီးတော့တောင်းမှာဒီလူခွင့်ရင်းနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဖြည့်ဆည်းပေးနေတဲ့သဘောပါသူတို့လူခွင့်ရင်းချို့ဖောက်တယ်လို့လုံးဝပြောလို့မရပါဘူးလူဦးရေကိုထိန်းချုပ်ဖို့အကြံပေးတာပါ။ကျမရဲ့ဟိုတကယ်လက်တွေ့အတွေ့အကြုံပြောရမယ်ဆိုလို့ရှိရင်ဟိုကျမဆိုလို့ရှိရင်ဒီဒေါက်တာဆင်တေမောင်ရဲ့စီကန်းကိုနှစ်စဉ်ဒီပါကိုတွားပြီးတော့ဟိုလှုပ်အားပေးတယ်။ကျမအဲဒီဒေါက်တာဆင်တေမောင်ရဲ့စီကန်းကိုတွားတဲ့အချိန်မှာကျမဒီဒုက္ခတဲ့စခန်းနေမှာလဲတွားပြီးတော့ဒီဟိုကျမရဲ့ပညာပေးတွေကျမရဲ့ပြည့်စုံဆောင်ရှောက်မှုတွေအများကြီးလှုပ်ပါတယ်။အဲ့လိုလှုပ်တဲ့အခါမှာလဲဒီထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံကထွက်လာတဲ့ဒီဒုက္ခတွေထားတဲ့ ထိုင်းနိုင်ငံဒုက္ခတွေစခန်းနေမှာဆိုရင်လည်းမိသားစုစီပံကိန်းကြီးအများကြီးလှုပ်ပြီးပါတယ်အဲ့တော့အဲ့ဒီမှာဆိုလို့ရှိရင်လည်းအမျိုးသမီးတွေကိုဒီမျိုးဆက်ပွားကျန်းမာရေးနဲ့ပတ်သက်တာပညာပေးတွေလှုပ်တယ်ပြီးလို့ရှိရင်တားဆက်ချားကိုဘယ်လိုဒီတွေနဲ့လှုပ်လို့ရမလဲအဲ့ဒီနီးပညာတွေပညာပေးတွေပညာပေးပြီးတော့မှသူတို့ကိုယ်တိုင်နားလည်ပြီးတော့မှသူတို့ကိုရွေးချယ်ခွင့်ပေးတဲ့အတွက်ဒါဟာလူခွေချိုးဖောက်တာလည်းမဟုတ်ပါဘူးအခုလိုမျိုးပေါ့နော်အမျိုးသမီးတွေကလေးငယ်တွေစီးရဲနေတဲ့ဘဝတန်တရားနေပြီးတော့လွတ်မြောက်အောင်လို့ဒီနည်းကိုကျမတို့လုပ်ပေးတာဆိုတော့ဒါကမျိုးသမီးနဲ့ကလေးတွေရဲ့ကောင်းကျိုးအတွက်လုပ်ပေးတယ်လို့ပဲပြောလို့ရပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal
တော်လာတန်တင်ဆက်တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်တော်လာရှင်ရှင်မြန်မာနိုင်ငံမှာမတူညီတဲ့လူမှုအတိုင်းအဝိုင်းတွေကြောင့်တိမခံနိုင်မှုတွေရန်လုံမုန်းတီးမှုတွေကြောင့်ပြဿနာတွေမကြခဏကြုံနေရပါတယ်မတူကွဲပြားမှုတွေကိုတိမခံနိုင်ရတာဟာဘာကြောင့်များပါလဲလူမှုအတိုင်းအဝိုင်းကြောင့်မတူကွဲပြားမှုတွေရှိနေပေမဲ့ငင်းငင်းကြံကြံအတူရှင်တွဲနေနိုင်အောင်လို့ဘယ်လိုလုပ်နိုင်မလဲဆိုတော့ VOA ရဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာရှင်းနေကြရအောင်ပါ။ပါဝင်ပြောရှင်းနေခြင်းတဲ့သူတွေ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါသေးတယ်။ကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်တော့အီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်တယ်လို့VOA ရဲ့ Facebook အစာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါသေး။စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့သုရဆုံလင်အမေရိကန်တခွင်အစီအစဉ်လှည့်ဖြစ်ပါတယ်။အခုတစ်ပတ်သုရဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့ Florida ပြည်နယ် NASA အာကာသစခန်းကပုဂ္ဂလိကအာကာသခီးဝန်ဆောင်မှုကုမ္ပဏီတွေနဲ့ California ပြည်နယ်ကအာရှသားတို့ရဲ့ဤပညာကုမ္ပဏီတစ်တွေအကြောင်းကိုအောင်တင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင
်2017ခုနှစ်ဇူလိုင်လအတွင်းအာကာသယာဉ်လွှတ်တင်တဲ့အစီအစဉ်တွေအဆုံးသတ်ခဲ့ပြီးတဲ့နောက်ဖလော်ရီဒါပြည်နယ်ကာနီဗယ်အမှုမှအခြေစိုက်တဲ့ကနေဒီအာကာသစခန်းကလုပ်ငန်းတွေရင်းနှီးသွားတယ်လို့ဖြစ်သွားပါတယ်။အမေရိကန်အာကာသစူးစမ်းလေ့လာရေး NASA အဖွဲ့အနေနဲ့နောက်ထပ်ပြည်လွှတ်မဲ့အာကာသယာဉ်နဲ့ပတ်သက်ပြီးပုံစံရေးဆွဲနေတဲ့အဆင့်မှာပဲရှိသေးတာကြောင့်နိုင်ငံတကာအာကာသစခန်းကိုဆက်လုပ်ပို့ဆောင်မဲ့အာကာသယာဉ်မှုတွေကိုရောပစ္စည်းတွေကိုပါရုရှားနိုင်ငံကတဆင့်သာပို့ဆောင်ရပါတယ်။ဒါပေမဲ့လည်းအခုခါမှာတော့ဒီအာကာသအစီအစဉ်လေးနဲ့ပတ်သက်ပြီးပုဂ္ဂလိကလုပ်ငန်းတွေကပါတွင်ကျယ်လုတ်ကင်လာနေတာကြောင့်အာကာသစခန်းမှာပြန်လည်စီကားနေပါတယ်။အာကာသယာဉ်လွှတ်တင်တဲ့အစီအစဉ်လေးရန်နာသွားပြီးဂါဇာရုံကတော့အာကာသစခန်းကနေထောင်ထဲချီတဲ့သိပ္ပံပညာရှင်တွေ၊အင်ဂျင်နီယာတွေ၊ဤပညာရှင်တွေဟာအလုပ်လက်မဲ့ဖြစ်သွားတာကြောင့်ဖလော်ရီဒါရဲ့စီးပွားရေးထိခိုက်နှံကြောင်းစီးပွားရေးပညာရှင်တွေကခံမှန်ခဲ့ပါတယ်။ပုဂ္ဂလိကအာကာသကုမ္ပဏီတွေအနေနဲ့လည်းဒီပညာရှင်အများစုကိုပြန်အလုပ်ခန့်အပ်ပေးထားဖို့ဆိုရင်ဆယ်စုနှစ်တွေနဲ့ချီးပြီးအချိန်ကြာမြင့်နိုင်တယ်လို့ဆိုပါရယ်ကနေဒီအာကာသစခန်းလုံသားစီမံခန့်ခွဲမှုဆိုင်ရာဌာနက Tom Engler က
In our best and most wildest cases we might have 2 or 3
အခုချိန်ကစပြီး2020ခုနှစ်အတွင်းပုဂ္ဂလိကကုမ္ပဏီနှစ်ခု၃ခုလောက်ရှိလာနိုင်တယ်လို့ခန့်မှန်းထားပါတယ်
နိုင်ငံတကာအာကာသစခန်းကိုအာကာသသိပ္ပံပညာရှင်တွေဆီလို့ရမှာရုရှားနိုင်ငံကနေတဆင့်ဆီလို့ရတာကြောင့်လူတစ်ယောက်ကိုပို့ဆောင်ကဒေါ်လာ380လောက်အမေရိကန်ကပေးနေရတာပါအဲဒီနောက်မှာတော့ဒီလိုအခြေအနေတွေကိုတွေ့မြင်လာတဲ့ပုဂ္ဂလိကကုမ္ပဏီတွေကအစားတော့ဝင်ရောက်လုပ်ကင်ဖို့စဉ်းစားလာပြီးမကြခင်မှာပဲ United Launch Alliance SpaceX Blue Origin နဲ့ Boeing ကုမ္ပဏီတွေဟာကနေဒီစန်တာမှာရုံးငန်းတွေတက်ခွဲစမ်းသပ်ခန်းတွေလာရောက်ဖွင့်လှစ်လာတာကိုတွေ့ရပါတယ်United Launch Alliance company ga Tony Taliansis ga
This facility has an elevator that brings them up here
ဒီမှာအာကာသယာဉ်ပြင်ဆင်လည်းရှိပါတယ်ဆိုတော့အာကာသဝတ်စုံဝင်ပြီးအားလုံးလည်းပြင်ဆင်နိုင်ပါတယ်အာကာသယာဉ်ပြေလွတ်လိုက်တယ်လို့ပဲနောက်ဆုံးအချိန်ထိအသေးစိတ်ကိုပြင်ဆင်နိုင်ပါတယ
်ဒီတော့တွင်းမှာ NASA အဖွဲ့ကြီးက Mars Ingajo ဘောလူသားတွေခြေချနိုင်အောင်ကြိုးပမ်းအားထုတ်တာမျိုးအပါအဝင်အာကာသရဲ့အတွင်းမိုင်းထိပါစူးစမ်းလေ့လာရေးလုပ်နေပါတယ်တိမ်မကြသေးခင်ရပိုင်းတွေအတွင်းကပဲအာကာသအတွင်းမိုင်းကိုလေ့လာဖို့လွန်ခဲ့တဲ့နှစ်20ကလွှတ်တင်ထားခဲ့တဲ့
ကာစီနီအာဂတယင်ကိုစီတန်လို့ခေါ်တဲ့စနေကျော်ပေါ်စင်းသက်ရလမ်းကြောင်းနဲ့ဝင်ရောက်ချိန်မှာအပူချိန်နဲ့လောင်ကျွမ်းစေပြီးဒီရင်ရဲ့လုပ်ငန်းဆောင်တာတွေကို NASA ကအဆုံးသတ်ခဲ့ပါတယ်။စနေကျော်ရဲ့အရင်လပေါ်မှာသက်ရှိတွေရှင်သန်နိုင်ဖို့လိုအပ်တဲ့ဓာတ်တတိတွေရှိနေတာကိုကာစီနီအာဂတယင်ကရှာဖွေပြီးတဲ့နောက်မှာဒီရင်ရဲ့လုပ်ငန်းတာဝန်တွေအဆုံးသတ်ဖို့ဆုံးဖြတ်ခဲ့တာလို့ American အာဂတအေဂျင်စီ NASA ကသိပ္ပံပညာရှင်တွေနဲ့အင်ဂျင်နီယာတွေကပြောပါတယ်။စနေကျော်ရဲ့အရင်လတွေဖြစ်တဲ့အန်ဆယ်ဒက်စ်နဲ့တိုက်တန်မှာကဘာမြေမှာလို့ဒါမှမဟုတ်တခြားနီလန်တစ်ခုခုနဲ့တက်ရှိရရှင်သန်နိုင်တဲ့ဆိုတာမျိုးကာစီနီအာဂတယင်ကရှာဖွေခဲ့ပြီးတဲ့နောက်ဒီရင်ရဲ့လုပ်ငန်းတာဝန်တွေကိုအဆုံးသတ်ပြီးဖျက်ဆီးလိုက်တာပါကာစီနီအာဂတယင်ဟာစနေဂျိုရဲ့အကြီးဆုံးအရင်လတိုက်တန်ပေါ်မှာတက်ရှိရရှင်သန်ဖို့လိုအပ်တဲ့အမိုနီးယားနဲ့ရေပါဝင်နိုင်တဲ့အေးခဲနေတဲ့သမုတ်တရားကိုရှာဖွေတွေ့ရှိခဲ့တာပါအခုခါမှာတော့သိပ္ပံပညာရှင်တွေနဲ့အင်ဂျင်နီယာတွေဟာစနေဂျိုရဲ့အခြားအရင်လဖြစ်တဲ့ Enceladus ပေါ်မှာတက်ရှိတွေရှင်သန်နိုင်မလားဆိုတာနဲ့ပတ်သက်လို့စူးစမ်းလေ့လာဖို့ပြင်ဆင်ဆောင်ရွက်နေပါတယ်။ပိုကလီကာကုမ္ပဏီတွေကအာဂါဒါကိုပို့ဆောင်ပေးနိုင်အောင်ဝန်ဆောင်မှုပေးဖို့ကြိုးပမ်းနေတဲ့အချိန်ထဲမှာ NASA အနေနဲ့ကမ္ဘာမြေအပြင်ဘက်မှာစူးစမ်းလေ့လာဖို့ဆောင်ရွက်နေတာဟာအချိန်ကိုက်ဖြစ်တယ်လို့ Share Space Foundation က Andrew Eldrin ကပြောပါတယ်။
It's an exceptional time right now to be getting involved in space, whether it's as a kid, as an adult.
ဒီလိုရောလူငယ်တွေရောတခြားတတ်ပညာရှင်တွေရောကျွမ်းကျင်သိပ္ပံပညာရှင်တွေရောအားလုံးအာကသစူးစမ်းလေ့လာရေးလုပ်ငန်းခွင်ကိုဝင်ရောက်ဖို့တကယ့်အချိန်ကောင်းပါဟိုတော့ကလည်းအခုချိန်အသင့်တော်ဆုံးပ
ါအခုခါမှာတော့အာကသစူးစမ်းလေ့လာရေးအစီအစဉ်တွေမှာပုဂ္ဂလိကကုမ္ပဏီတွေလည်းအပြိုင်ဆိုင်ပါဝင်ရှင်းပြန်လာတာကြောင့်အနာဂတ်မှာလုပ်ငန်းတွေပိုးပြီးတော့တွင်ကျယ်လာမယ်လို့ပညာရှင်တွေကသုံးသပ်ထားပါတယ်ခင်ဗျာ1800ခုနှစ်တွေတုန်းကရွှေကြီးကျယ်တူးဖော်နိုင်ခဲ့တဲ့ American ပြည်အောင်စုနောက်ဖက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ဟာအခုချိန်မှာတော့နည်းပညာသစ်ကုမ္ပဏီတွေစတင်ရနေရဖြစ်လာပါတယ်။အခြားတိုင်းမှာဆိုရင်လည်းအစစ်မြင့်နည်းပညာသုံးပစ္စည်းသစ်တွေဖန်တီးပြုလုပ်နေသလိုကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်ဗယ်လီအရက်ဟာဆိုရင်လည်းကမ္ဘာတစ်လောကပညာရှင်တွေလာရောက်ခြေဆိုင်ပြီးနည်းပညာလုပ်ငန်းသစ်တွေစတင်ရအရက်ဖြစ်လာပါတယ်။တရုတ်နဲ့ထိုင်ဝမ်မှာနည်းပညာလုပ်ငန်းသစ်စတင်ခဲ့တဲ့ ATO ဟာဆီလီကွန်ဗယ်လီမှာလာပြီး VR လုပ်ငန်းတစ်ခုကိုစတင်အောက်တဲ့ဖော်နေပါတယ်။ဆီလီကွန်ဗယ်လီမှာတဲ့အာရှမှာလုပ်ငန်းစတင်ရတာပိုခက်ခဲတယ်လို့ ATO ကပြောပါတယ
်။ A lot harder to get investors. And they're a lot more real in terms of, you know, hey, you have to generate a business model.
ဝယ်ကြေးဆိုင်ထုတ်ရမယ်သူရှာရတာတော်တော်ခက်ခဲပြီးတကယ်တမ်းမှာတော့ကိုယ့်ဘာသာကိုယ်ရည်တည်နိုင်ဖို့လုပ်ငန်းကိုစောစောစီးစီးအကောင့်ထဲပေါ်ပတ်စံရှာဆိုတာပါပဲ
။ဒါပေမဲ့ Silicon Valley မှာယင်းနှမြုံနံဖို့ငွေကြေးရှင်တွေကပိုနှင်းသက်ကြတယ်လို့ ATO ကပြောရတယ
်။ You know, you have a great idea. Great. Go and push it out.
ညစီမှာအကြံဉာဏ်ကောင်းရှိရင်လှုပ်တာလှုပ်လိုက်ပါ။ပတ်စံဆိုင်ထုတ်ပြီးဘလို့အောင်မြင်အောင်ဆက်လုပ်သွားမလဲဆိုတာကိုတော့ကြည့်ကြရမှာပါ
။ယင်းနှမြုံနံသူ Track Land ဟာတရုတ်အင်တာနက်ကုမ္ပဏီမှာအလုပ်လုပ်ခဲ့သူပါ။စွန့်စားမှုနဲ့ဆုံးရှုံးမှုအပေါ်ရှုမြင်ပုံဟာမတူဘူးလို့သူကပြောရတယ
်။ Asia has too much of put too much weight on
အရှာမှာဆိုလို့ရှိရင်လူတွေကကိုယ့်ရဲ့ပုံမှာဘယ်လိုမြင်လဲဆိုတာကိုလေးထားပါတယ်။တကယ်လို့ခင်ဗျားဟာမအောင်မြင်လို့ရှိရင်အဲ့ဒါဟာခင်ဗျားရဲ့ကြာရှုံးမှုလို့မြင်ကြပါတယ်။အဲ့ဒီချက်ဆိုတာကမိဘတွေကပါကိုယ့်ရဲ့သားသမီးကိုမအောင်မြင်နိုင်ဘူးလားဆိုပြီးတော့ပြောကြတာပါ
။ Silicon Valley မှာဆိုရင်တော့မအောင်မြင်တဲ့ကိစ္စရဲ့အပေါ်ယင်းနှိမ့်နေသူတွေကအဆုံးမမြင်ကြပါဘူး။မအောင်မြင်ခဲ့ရင်တော့မှအဲ့ဒီအခြေအနေကနေသင်ယူနိုင်တာကြောင့်မှဒါပေမဲ့လည်းမအောင်မြင်တဲ့ဒဏ်ကိုခံရတဲ့သူတွေလည်းရှိပါတယ်လို့စုံဦးတီထွန်လုပ်ငန်းရှင်တဦးဖြစ်တဲ့ Ben Tran ကပြောပါတယ်။
There's been a lot of people go into depression, people who potentially commit suicide.
စိတ်တကြသူတွေတတ်တွေဖို့ကြံစည်သူတွေလည်းရှိပါတယ်။ကိုပိုင်ကုမ္ပဏီတစ်ခုကိုစတဲ့အခါမှာဖီအာမျိုးစုံရင်ဆိုင်ရပါတယ်။ကိုစန္နာနဲ့ကိုဟာဘလို့လူမျိုးဆိုတဲ့မှန်ရှိကြတယ်လေ
။စုံဦးတီထွင်လုပ်ငန်းရှင်များပြားဟာ Google လို Facebook လို့ကုမ္ပဏီမျိုးတည်ထောင်နိုင်ဖို့မျှော်လင့်ချက်နဲ့ Silicon Valley ကိုဝင်ရောက်လာနေစေဖြစ်ပါတယ်။အများစုမှာနည်းပညာနဲ့ပတ်သက်တဲ့အတွေ့အကြုံကြွယ်ဝကြပေမဲ့ဘလို့အောင်မြင်အောင်လုပ်ဆောင်မလဲဆိုတဲ့အပိုင်းမှာအားနည်းချက်ရှိတယ်လို့ယင်းနှိမ့်မြုံနံသူ Track Run ကပြောပါတယ
်။ It's your ability to recruit top talent, your ability to get top talent to work together well.
အင်တန်တော်တဲ့သူတွေကိုရွေးချယ်စုဆောင်းမှုလုပ်ရမှာဖြစ်တယ်လို့ပဲသူတို့ချင်းချင်းအတူတူပူးပေါင်းလုပ်နိုင်အောင်နဲ့သူရဲ့ဖန်တီးမှုတွေအတွက်အထောက်အကူဖြစ်စေမယ့်နည်းလမ်းမျိုးရှာဖွေဖို့လိုအပ်ပါတယ်
။ဤပညာပိုင်းဆိုင်ရာကြွမ်းကျင်သူတွေကိုအမေရိကန်ပြည်အောင်စုမှလည်းမဟုတ်ပဲနိုင်ငံရဲ့ချားမှာလည်းဆီလီကွန်ဗယ်လီကယင်းနှိမ့်နံသူတွေကရှာဖွေနေတာပါ။အဲ့ဒီပညာရှင်တွေထဲမှာတရုတ်နိုင်ငံကလည်းပါဝင်တယ်လို့ ATO ကပြောပါတယ်။
They come to the States and they invest a lot around this area.
America မှာအလားအလုပ်လုပ်ပြီးတဲ့နောက်တရုတ်ကိုလည်းဒီနည်းပညာအတွေ့အကြုံတွေပြန်ယူသွားပြီး ဟိုမှာလည်းအခုလိုမျိုးစမ်းသစ်တီထွင်မှုတွေလုပ်ဖို့သူတို့ကတိုက်တွန်းကြပါတယ်
။အခုခါမှာတော့ဤပညာသစ်တွေဖန်တီးစမ်းသစ်နေတာဟာတရုတ်နိုင်ငံမှာတည်းသာမဟုတ်ပဲအရှိတောင်အရှာတခွင်လုံးမှာပါဒီအလေးထားပြန့်နှံ့နေတာပါခင်ဗျာ။
ဒုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်အခုတော့သိပ္ပံနဲ့ဤပညာအစီအစဉ်လှည့်ရောက်ပါပြီဒေါက်ခင်မြတ်သက်စူးစီတင်ဆက်ထားပါတယ်ရှင်မြန်မာနိုင်ငံရဲ့ခြေလက်တွေမှာမီးလင်းဖို့အတွက်ပြန်ပြည့်မြဲဆွမ်းရင်ကိုဘလို့အသုံးချတယ်ပါတယ်လဲအစိုးရကအားပေးမယ်ဆိုရင်ဘလို့စီမံကိန်းမျိုးကိုလုပ်ဖို့လိုပါတယ်လဲ Ring မြန်မာပြန်ပြည့်မြဲဆွမ်းရင်အသင်ကဥပောင်မြင့်အမည်ကိုဒီတစ်ပတ်မှာပြောပြပေးမှာပါပြန်ပြည့်မြဲဆွမ်းရင်အတွက်နိုင်ငံတော်ကချထားတဲ့အစီအစဉ်မှာကမ္ဘာ့ဘဏ်ကရေးဆွဲထားတဲ့နိုင်ငံတော်ရဲ့လျှက်စစ်ဆွမ်းရင်ဆိုင်ရာအမျိုးသားရေးအစီအစဉ် NEP နဲ့ဂျပန် JICA အဖွဲ့ကနေဆွဲထားတဲ့မြန်မာ Energy Master Plan အစီအစဉ်တွေရှိပါတယ်တက္ကသိုလ်2030ရောက်ရင်တနိုင်ငံလုံးမီးလင်းရေးအတွက် JICA ရဲ့စီမံကိန်းကကြောင်မီးသွေးကိုသုံးဖို့အတွက်33ရာခိုင်နှုန်းနဲ့ရေအားက42ရာခိုင်နှုန်းသုံးနေချိန်မှာပြန်ပြည့်မြဲဆွမ်းရင်အတွက်6ရာခိုင်နှုန်းပဲတတ်မှတ်ထားရမှုပြန်ပြည့်မြဲဆွမ်းရင်အတွက်နေရာကတိတ်မရှိဘူးလို့ဥက္ကောင်မြင့်ကပြောပါတယ
် JICA က Energy Master Plan ကိုသူဆွဲပေးလာတာပါနိုင်ငံတော်ဆိုရဘူးအရင်ဆိုရပါတော့အခု Energy Master Plan ရဲ့သူဆွဲပေးရတဲ့လမ်းကြောင်းကသူကကျွန်တော်ရဲ့ခုနဖွံ့ဖြိုးရေးအားလုံးကို block လုပ်ထားတယ်လို့ဖြစ်ပါတယ်ဒီ renewable energy ကို 9% ဆိုပြီးတော့ 2000 30 target နဲ့ဆွဲထားပါတယ်။အဲ့ဒီ target ကို ministry တွေက accounted for နဲ့နေရာမှာ renewable energy ကခုနပြောသလိုနေရာမရှိဘူး။နောက်တစ်ခုက JICA လိုမျိုးကကျွန်တော်တို့သူတို့လည်းဒီတခြားနိုင်ငံတွေမှာကြာတော့ဒီ people based ပေါ့နော် PPP ပေါ့ဗျာအခုခေတ်စားနေတာ public private partnership ဒီပြည်သူက market ကတကယ်ဖြစ်လာတဲ့ဟာအဲ့ဒီအခြေအနေဖြစ်အောင်သူတို့က business model တွေလုပ်ပြီးတော့သူအားပေးဖို့လိုပ
ါစီးပွားရေးတွက်ချေကိုင်းမယ်နမူနာပုံစံတွေမလုပ်ချင်အစိုးရကမူဝါဒတွေချပေးဖို့လိုပါတယ်ဒါပေမဲ့အခုအစိုးရကမူဝါဒကောင်းကောင်းမချနိုင်သေးတာမို့အခုချိန်မှာအစိုးရကိုဗက်ဆောင်ပါတဲ့စီမံကိန်းနမူနာတွေတင်ပြဖို့လုပ်နေတယ်လို့ဆိုပါတယ
်။ model project တွေပေါ့နော်ကျွန်တော်ခေါ်တော့ဒီ multidisciplinary model project ပေါ့။မ project တစ်ခုကဒီကြေးရွာကြီးဒီရွာမီးလင်းမဲ့တနည်းအားဖြင့်ဟာလာလုတ်တဲ့ကမှာဒီ hydro သုံးမဲ့ solar သုံးမဲ့ biomass သုံးမဲ့ hybrid ဖြစ်ခြင်းနဲ့ပြင်မဲ့ design တစ်ခုကဒါပေမဲ့အဲ့ဒီမှာ policy approach လေးချက်သွင်းထားမယ်ကွ environment approach solar approach လေးချက်သွင်းထားမယ်အဲ့ဒီလိုနဲ့ model project တွေကိုသူတို့ပထမ subsidize phase ဖို့အဲ့လိုမျိုးတွေလုပ်ဖို့လိုပါတယ်ဗျ
။ဆက်ဥပမာလေးတစ်ခုပြောပြပေးပါဆရာ။ဥပမာဆိုရင်မြို့တစ်မြို့ပေါ့နော်ထားပါတော့ဒီရန်ကုန်မန္တလေးလမ်းမကြီးပေါ်ကမြို့တစ်မြို့ပေါ့နော်မီးတိတ်ပြီးတော့ဆစ်စစ်တာတိတ်နေရတဲ့မြို့တစ်မြို့ဆိုရင်ဆရာဘယ်လိုလုပ်စပြီးတော့လုပ်မယ်လို့အကြံပေးမလဲဆရာ
ဥပမာကျွန်တော်နိုင်ငံမှာဒီမဟာဒါလိုင်းက32ရာခိုင်နှုန်းလောက်ပဲရှိတော့ကျန်တဲ့နေရာမှာဒီမဟာဒါလိုင်းမရှိပါဘူးမရှိပြလေလို့အဲ့လိုမြို့တွေရွာငယ်တွေဥမာစက်မှုစုံတွေဟဲ့လားအဲ့လိုနေရာတွေမှာမီးရေလိုလိုသူနီးသူအနဲ့လုံတာတွေရှိပါတယ်ဒါပေမဲ့သူနီးသူအနဲ့လုံတော့ဥပဒေကလည်းအမပေးဘူး finance ကဥပဒေနဲ့ကိုယ်ပဲလုပ်တယ်ဟဲ့လား technology လည်းဒီ fail မလုပ်တော့သူမှအခက်အခဲအများကြီးနဲ့တက်နေတာတွေရှိပါတယ်အဲကျွန်တော်အမြင်ကကျွန်တော်ကပါလဲဆိုတော့ project နှစ်မျိုးပေါ့နော် green and brown ဆိုပြီး green ဆိုတာကဥမာမြို့တစ်မြို့ရှိမယ်ဗျာအဲ့ဒါစက်မှုစုံတစ်ခုရှိမယ်မြို့တစ်မြို့ရှိမယ်အဲ့ဒီနေရာကိုဒီပြီးပေးဖို့ကိုနိုင်ငံတော်ရဲ့ grid line နဲ့ဟဲ့လားမစဉ်းစားတော့ဘူးနီးမျိုးမျိုးရှိပါတယ်သူက private sector တစ်ခုကို local private sector လုံးဝလုပ်တာရှိတယ် local နဲ့နိုင်ငံသားနဲ့လုပ်တာရှိတယ်စသဖြင့်ပေါ့နော်အဲ့လို private sector တစ်ခုကိုသူဘယ်လိုနီးနဲ့ပေးမလဲ solar နဲ့ပေးမလား hydro နဲ့ပေးမလား hybrid နဲ့ပေးမလားကျွန်တော် design တွေထုတ်လို့ရပါတယ်သူရဲ့ power consumption နဲ့သူရဲ့လိုတဲ့ requirement IPP လုတ်ပိုင်ခွင့်ကိုအပြည့်အဝနိုင်ငံတော်ကပေးမယ်ဆိုရင်အဲ့လိုမျိုးကိုစဖို့ကငကောကလုံးလုံးစဉ် business trend မရှိတဲ့အတွက်လူမျိုးကြောက်ပါတယ်အဲ့ဒါကိုရေဝင်လုံလာနိုင်အောင်နိုင်ငံတော်က policy ရအပေးရမယ်နောက်တော့ဝေဝေဘလူနီးနဲ့ finance system တွေပေါ့ဒီ World Bank ကိုလည်းကျွန်တော်ပြောပြပါတယ်ခင်ဗျားတို့ private sector ကိုတိုက်ရိုက်ဝေပြီးတော့တကယ်လုတ်တဲ့လူကိုပေးနိုင်တဲ့နည်းမလုပ်နိုင်ဘူးလားဆိုအဲ့လိုမျိုးလုပ်လို့ရတယ်နောက်တစ်ခုကဒီ policy မှာအခုက environment issue တွေ social issue တွေဒီ energy မှာ energy ပေးတာ generation တခုတည်းမဟုတ်ဘဲနဲ့ဒီ energy efficiency ရော energy storage ရောအဲ့ဒါတွေကိုရောတဲ့ multidisciplinary design လို့ကျွန်တော်ကတော့ပြောချင်တာပေါ့ဗျာ
သက်ဆုံစီမံကိန်းအတွက်ပြန်ပြည့်မြဲစွမ်းရင်မှာစွမ်းရင်ကိုပိုးပြီးထိရောက်စေတဲ့ဤတွေစွမ်းရင်တိုးလောင်တဲ့ဤတွေကိုတုံးပြီးရေရှည်အတွက်အစိုးရနဲ့ပုဂ္ဂလိကဟန်ချက်ညီညီလှုပ်ဆောင်ဖို့လိုပါတယ
်အဲ့လိုမျိုးကိုလောက်တာအောင်နိုင်ငံတော်တို့ကလည်းဒီ project တွေပေးမယ်ပုဂ္ဂလိကပိုင်းကလည်းသူ့ရဲ့ပါဝင်မှုမှာ business ဆန်းဆန်းပေါ့ long term perspective အပြည့်နဲ့လုပ်မယ်ဆိုရင်ကျွန်တော်ရနိုင်ခြေတွေအများကြီးရှိပါတယ
် off grid လို့ခေါ်တဲ့ပင်မမဟာထအားလိုင်းနဲ့ချိတ်ဆက်မထားတဲ့နေရာတွေမှာမီးရဖို့အတွက်စံပြတ်အဖြစ်ရထားပြီးမီးပေးဖို့လုပ်နိုင်ပြီဆိုရင်
အဲ့ဒီနေရာအတွက်မိပေးတဲ့ပင်မလိုင်းရောက်လာချိန်မှာတည်ဝင်ချိတ်ဆက်ပိုင်ခွင့်ရှိဖို့ကအဓိကအရေးပါပါတယ်
ဘောရတဲ့ခုပေါ်တော့မြို့ငယ်တခုတော့လည်းကောင်း၊ကျွာအုပ်စုတခုတော့လည်းကောင်းတကယ်လို့မင်းကြီးကြီးရောက်လာရင် तू ကတရားဝင်ချိတ်ဆက်ပိုင်ခွင့်ပေါ်တော့ grid connectivity လို့ခေါ်ပါတယ်အဲ့ဒါတရားဝင်ရှိရပါမယ်ဘယ်လိုလုပ်လို့လဲနေနဲ့ချိတ်ဆက်မလဲလားကျွန်တော်နဲ့ငွေပေးယူရတာ power purchase ဘယ်လိုလုပ်မလဲဆိုတာကတခြားနိုင်ငံတွေမှာဒါတွေအများကြီးရှိပါတယ်အဲ့ဒါတွေကိုအတူယူပြီးတော့ဒီ modeling နဲ့ပေါ်တော့နိုင်ငံတော်မှာပထမဆုံးမရှိသေးဘူးဆိုရင်စပေးဖို့လိုပါတယ်မြို့ငယ်တွေလည်းစလို့ရတယ်ကျွာအုပ်စုတွေလည်းစလို့ရတယ်တချို့ဆိုရင် isolation နေတဲ့စက်မှုဇုံတွေအဲ့ဒါစသဖြင့်ပေါ့စလို့ရတယ်နောက်တချို့ဆိုရင်ဥပမာပြီးမယ်ဆိုရင် housing estate တွေရှိတယ် housing estate တွေကိုလည်းနိုင်ငံတော်ရဲ့ line တစ်ခုတည်းကိုအာမကူပဲနဲ့ hybrid နဲ့ပေါ့နော်ကိုယ် line ဤပေးတဲ့စနစ်နဲ့ဒီပုံကြီးက sector ကိုသူ့ရဲ့ business တွေလုပ်နိုင်အောင်ဘယ်လိုလုပ်မလဲအဲ့လိုတွေကျွန်တော်တို့အများကြီးလုပ်လို့ရတာတွေရှိပါတယ်ဒါ policy ကကျွန်တော်တို့အာမေမထားဘူးကျွန်တော်တို့ဒီ renewable energy ကိုလေကျွန်တော်တို့ဒီပုံကြီးကကန္တာကလုပ်နိုင်အောင်ပေါ့နော်အဲ့ဒီအဓိကပါပဲ
ပုံကြီးကဆိုရင်ပို့ပြီးတော့အခုထက်ပိုမြန်မြန်ဖြစ်မယ်ပေါ့နော်
မြန်မြန်ဖြစ်မှာပါပုဂ္ဂလိကကဏ္ဍလုံးမှာပဲဖြစ်မှာပါဒီအစိုးရကိုဒီနိုင်ငံတော်အစိုးရကပဲကင်နေလို့ရှိရင်တော့ကျွန်တော်တင်ပါတယ်ဒီနိုင်ငံတော်အခုဂရစ်ကြီးကလည်းဒီဘီလီယံနဲ့ရှိပြီးတော့အမျက်ဆိုင်နေရတာလေဘယ်လောက်များကြာကြာဆိုင်နိုင်မလဲတော့မသိဘူးဂရစ်ကလည်းကောင်းအောင်လည်းမပြင်နိုင်ဘူးဒါပြီးအလားအလာကလည်းခုနလိုပေါ့ဒီဒီကျွန်တော်တို့ကမကောင်းဘူးပေါ့ဗျာတကယ်တော့ပုဂ္ဂလိကကဏ္ဍကို decentralize လို့ခေါ်တယ်လေဘဟုကပဲမကင်တော့ပဲနဲ့ပုဂ္ဂလိကကဏ္ဍကို decentralize နဲ့ခွဲပေးတဲ့အားကိုလက်တွေ့ပြင်တကယ်ပုဂ္ဂလိကကဏ္ဍကပြည်တွင်းရောပြည်ပရောဟလား join ရောပေါ်ပြီးလုံနိုင်အောင်သူတို့အားပေးဖို့ကဒီနှစ်မှာမရှိဘူးဆိုတာနေခြေထွက်ပါတယ
်ဒီလာမယ့်2019ခုနှစ်အတွက်တော့ညှော်လင့်ထားတာဆရာဒါမျိုးဖြစ်ဖို့
ညှော်လင့်ထားပါတယ်ကျွန်တော်ကလွတ်တော်အဆင့်ဒီလဲကျွန်တော်တက်နိုင်ပြီစူးစမ်းလုပ်နေပါတယ်ဒီဟာကိုကျွန်တော်ကနိုင်ငံတော်ရဲ့ဒီပြောင်းလဲမယ်ဆိုတဲ့အချိန်မှာဒီချိန်မှာကျွန်တော်တို့ green energy ပေါ့ renewable energy ကိုကဘာသွားနေသလိုကျွန်တော်တို့နိုင်ငံပြောင်းဖို့အခွင့်အရေးရှိတယ်ဆိုတော့အဲ့ဒါ2019နှစ်မှာစနိုင်အောင်လို့တော့ကျွန်တော်တို့ကဒီလာမယ့် 2019 February မှာ Warben နဲ့နိုင်ငံတော်အစိုးရနဲ့လုပ်မဲ့ဒီ mini grid workshop ဆိုတာရှိပါတယ်ခုနပြောတဲ့ Madalin ပြပကိစ္စတွေကိုပြောမယ်အမှအာယူပြီးတော့ကြာကြာနာခုန modeling နေပါတယ်ခုနမေးတဲ့ဟာမျိုးပေါ့နော်ကျွန်တော်စနစ်တကျချပြပြီးတော့ဘလို့ဖို့ကျွန်တော်စူးစမ်းနေပါတယ်ပြင်ပြောင်းလဲနိုင်အောင်
မြန်မာပြန်ပြင်းမြဲဆွမ်းရင်အတင်းကဥအောင်မြင့်ပြောကြခြင်းနဲ့ပဲဒီသတင်းပတ်သက်ပိတ်ပန်တဲ့အမည်တင်ညာကဏ္ဍကိုဒီမှာပဲကျန်းသားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်ပိတ်ပန်တဲ့အမည်တင်ညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ် VOA မြန်မာပိုင်းသောက်ကြနေညာအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်စနေနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ30နှစ်40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကြောင်လုံးကြီးညာပေးပါမယ်ရှင
်မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့ကမတိမငြိမ်အခြေအနေတွေပေါ်စိုးရိမ်ကြောင်းနဲ့ပြဿနာကိုအမြန်ဆုံးဖြေရှင်းဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ဦးဆောင်တဲ့အရသာဆွေးနွေးတဲ့စစ်တပ်ကိုအမေရိကန်ပြည်အောင်စုကဖိအားပေးနေတဲ့ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကပြောဆိုလိုက်ပါတယ်ဒေါက်တာဆက်စုကြည်ကတော့မြန်မာစစ်တပ်အပေါ်မှာဖိအားပေးမှုတွေကိုတပြန်တည်းလှုပ်ဆောင်နေရမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလက်ဆန်ကဒေါက်တာဆက်စုကြည်ကိုတယ်လီဖုန်းဆက်စကားပြောဆိုခဲ့တယ်လို့ပူတွတ်စီဦးစီးချုပ်များဖွဲ့အကြီးကဘိုချိုချီဂျိုးဆက်တန်ဖော့ကလည်းမြန်မာစစ်တပ်ခေါင်းဆောင်နဲ့ဖုန်းဆက်ပြောဆိုခဲ့တဲ့အကြောင်းကုလသမဂ္ဂထရီညီလာခံချင်းပါရနယူးယောက်မြို့မှာသတင်းတောက်တွေကိုအမေရိကန်သံတမန်ကြီးနီကီဟေလီကပြောဆိုလိုက်တာပါ။ချိန်နှင်းမှာပဲရခိုင်ပြည်နယ်ကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေတိုင်းနဲ့ချီရောက်နေတယ်လို့ဆိုတဲ့အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဝန်ကြီးချုပ်ရှိတ်ခါစီနာကလည်းမနေ့ကကုလသမဂ္ဂမှာမင်းငွေစကားပြောကြားမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဖြစ်ရင်ညွန့်ပြီးရခိုင်ပြည်နယ်ကအခြေအနေတွေကိုအမြန်ဆုံးရပ်တန့်ဖို့လဲမြန်မာအစိုးရကိုတိုက်တွန်းပြောဆိုသွားပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ချင်ဝမ်ကပစိဖိတ်ဘုတ်ရံမှာဟိုက်ဒရိုဂျင်ဘုတ်မချခင်စမ်းသပ်ကောင်ဆက်သက်မဲ့ကြောင့်ပြောဆိုလိုက်ပြီးတဲ့နောက်မှာပဲမြောက်ကိုရီးယားကောင်ဆောင်ကိုစစ်မှန်သူဖြစ်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကခေါ်ဝေါ်တုံ့တုံ့ပြီးတုံ့ပြန်လိုက်ပါတယ်။ကောင်ဆောင်နှစ်ယောက်ကြားအပြန်အလှန်ပြင်းပြနေတဲ့ဝေဖန်နေရမှာသမ္မတထရန့်ရဲ့ခုနောက်ဆုံး Twitter လူမှုကွန်ရက်ကမှတ်ချက်ထဲမှာတော့မြောက်ကိုရီးယားကောင်ဆောင်ကကိုပြည်သူတွေတေးရမှာငှက်ပေးကျုံဝမာတွေကိုမငှက်ကွက်ဖြစ်နေထင်ရလုံနေတဲ့အယူတစ်ယောက်ဖြစ်နေပြောဆိုခဲ့တာပါ။ဗြိတိန်နိုင်ငံလန်ဒန်မြို့ကမြေရောက်ရထားမှာလူ20လောက်ဒဏ်ရာခဲ့တဲ့ပြည်ထောင်စုတင်ပတ်တဲ့ဘုံခွဲတက်ကတ်မှုနဲ့ဆက်နေပြီးလူသက်ဖို့ကြံစည်မှုနဲ့အသက်18နှစ်အရွယ်လူငယ်တယောက်ကိုရဲတပ်ဖွဲ့ကဒီကနေ့ပဲတရားဆွဲဆိုလိုက်ပါတယ်။ UN နိုင်ငံကရောက်လာသူလို့ဒရင်းနေဖော်ပြနေကြတဲ့အာကမက်ဟာဆန်ဆိုသူကတော့ပြည်ထောင်နိုင်ငံကိုသွားဖို့ခီးသွားတဲ့အတုံးများတဲ့ဂရုတင်းမိုးလေးရှိရာဒိုဘာစိတ်ကမ်းမြို့မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။
ဒ
တရင်ချင်းချုပ်ကိုကိုအောင်လုံးပြောပြပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမူကမှအသံစဉ်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Citrus Franklin ဖြစ်ပါတယ်။ကျွန်မရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American အသံညပဲမြန်မာဘာသာအစီအစဉ်ကိုည9:00နာရီကနေ10:00နာရီထိ9.24 25နဲ့30နဲ့တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.